Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းကနေ2018ခုနှစ်ဇူလိုင်လ4ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။တိုင်းဒိုမီတာ32 40 49လို့ကနေဖမ်းယူနားဆင်နိုင်ရသလို VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပြီပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှထူးခြားတဲ့သတင်းကတော့သမ္မတ Trump ဟာ G20 ထိပ်သီးဆွေးနွေးပွဲမှာတိုင်ခင်ဂျာမန်ဝန်ကြီးချုပ်နဲ့တွေ့ဆုံဖို့ရှိနေပါတယ်ဆိုမာလီယာမှာရှိတဲ့ El Shabaab အဖွဲ့ကိုအမေရိကန်ကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ပါတယ်မြန်မာမျိုးသားလူညွန့်ရေးအကြံပေးဦးတောင်တွန်းဟာရိုဟင်ဂျာတွေပြန်ခေါ်ရေးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့ဆွေးနွေးခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးသွားမှာပါခင
်ဗျာဟုတ်ကဲ့ကောင်းပါခင်ဗျာသတင်းတွေအပြီးကြားရမယ့်အထက်မှာဆိုရင်တော့
Saya akan berbincang dengan Menteri Luar, Datuk Seri Anif Bahman untuk mendapatkan butiran terperinci.
Kuala Temaga Achele Syafoyi Puegu memang dengan tuan wengwem mempunyai tuan memang dengan UPR Pibu Nilan Syafu Malaysia Dujia Wengjik Piosu Tuala Pisipare Piesu Ngu Terinwari Tinsetek Khamak Piesu Nasa Yamaba Dikini Jauh di Amerikan Lula Yini Po Amerikan Yau မြန်မာရှိပြောင်းအခြေချသူတွေရဲ့ခံစားချက်ပြီးတော့မြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ခီးစဉ်တောင်တူပင်လယ်ပြင်အတွင်းကတင်းမာမှုအခြေအနေဆတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းကြားမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မတ်အင်ဂျင်နိုင်ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ဟာအခုသတင်းပတ်နောက်ပိုင်းဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပဖို့ရှိတဲ့ G20 ကမ္ဘာစီးပွားအင်အားအကြီးဆုံးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲမှာတိုင်ခင်ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်။ခေါင်းဆောင်အုပ်ဟာ G20 ထိပ်သီးဆွေးနွေးပွဲမှာစခင်ကြာတာပတင်းနေ့ညနေပိုင်းမှာတွေ့ဆုံလိမ့်မယ်လို့ဝန်ကြီးချုပ်မာခဲရဲ့ပြောခွင့်ရစတီဖန်ဆိုက်ဘတ်ကပြောပါတယ်။တင်းနယ်လာနေမနေ့ပိုင်းမှာဝန်ကြီးချုပ်မာခဲနဲ့တယ်လီဖုန်းနဲ့ပြောကြမှာဖြစ်ပြီးအမေရိကန်ရဲ့မဟာမိတ်နိုင်ငံကခေါင်းဆောင်တွေဖြစ်ကြတဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့အီတလီဝန်ကြီးချုပ်ပေါလိုစန်တီလိုနီတို့နဲ့လည်းစကားပြောကြမှာဖြစ်ကြောင်းသမ္မတထရမ့်မှာတွစ်တာလူမှုကွန်ရက်ကဆင့်ပြောကြခဲ့ပါတယ်။အဲဒီလိုတယ်လီဖုန်းနဲ့ပြောကြခဲ့မှုတွေရဲ့အသေးစိတ်အချက်အလက်တွေကိုတော့သမ္မတအင်ဂျီရောကသတင်းထုတ်ပြန်ခြင်းမရှိခဲ့ပါဘူး။ G20 ထိပ်သီးဆွေးနွေးပွဲအတွင်းအရေးပါတဲ့အကြံဖက်ဝါဒတက်ဖြည့်ရေးကိစ္စကိုခေါင်းဆောင်တွေအနေနဲ့သဘောတူနိုင်ကြမှာဖြစ်ပေမဲ့အကြောင်းတခြားအကြောင်းအရာတွေကိုတော့သဘောတူကြမှာမဟုတ်ဘူးလို့ဝန်ကြီးချုပ်မှခဲကတင်းနေတာလေးမှာပြောကြခဲ့ပါတယ်။
တောင်တရုတ်ပင်လယ်အတွင်းတရုတ်ဗီယက်နမ်နဲ့ထိုင်ဝမ်တို့ကြားနယ်မြေပိုင်ဆိုင်မှုအငင်းပွားနေကြတဲ့ကျွန်းစုတွေတဝိုက်ကိုအမေရိကန်ရေတပ်ဖြတ်သင်္ဘော USS Stratum တနင်္ဂနွေနေ့ကဖြတ်တန်းခုံမောင်းခဲ့ပါတယ်။ဒီလုပ်ရဟာတရုတ်နိုင်ငံရဲ့အချုပ်အခြာကိုထိပါဆော်ကားတာဖြစ်ပြီးနိုင်ငံရေးအရာရောစစ်ရေးအရာပါပြင်းထန်တဲ့ရန်စမှုပဲလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။အမေရိကန်ဘက်ကတော့နိုင်ငံတကာရေပိုင်နဲ့အတွင်းလွတ်လပ်စွာသွားလာပိုင်ခွင့်ရှိတယ်လို့တုံ့ပြန်ပါတယ်။ Triton ကျွန်းနဲ့ရေမိုင်12မိုင်အကွာမှာအမေရိကန်ဖြတ်သင်္ဘောကခုံမောင်းခဲ့တာဖြစ်ပြီးအဲ့ဒီသင်္ဘောရဲ့နောက်ကနေတရုတ်စစ်သင်္ဘော2စီးနဲ့မိုင်းရှင်းသင်္ဘောတစ်စီးတို့ကပ်ပြီးလိုက်ခဲ့တယ်လို့အမေရိကန်စစ်ဖက်ရရှိတဦးက VOE ကိုပြောပါတယ်။တရုတ်ဘက်ကအမေရိကန်ရေတပ်သင်္ဘောဟာတရုတ်ခွင့်ပြုချက်မရဘဲကျူးကျော်မောင်းနှင်ခဲ့တာလို့ဆိုပေမဲ့အမေရိကန်ဘက်ကတော့လွတ်လပ်စွာပင်လယ်ရေကြောင်းသွားလာခွင့်အရာနိုင်ငံတကာရေပိုင်နဲ့အတွင်းမှာပုံမှန်လေ့ကျင့်ရေးအဖြစ်မောင်းနှင်ခဲ့တာလို့ဆိုပါတယ်ရှင
်။ဆမာလီယာနိုင်ငံတောင်ပိုင်းမှာရှိတဲ့ El Shabaab စစ်သည်ကြောအဖွဲ့ကိုအမေရိကန်ကလေကြောင်းကနေတက်ခတ်ခဲ့ကြောင်းအစိုးရအရာရှိတွေက VOE ကိုပြောပါတယ်။အမေရိကန်စစ်တပ်အနေနဲ့စစ်စင်ရေးရဲ့ရလဒ်ကိုစုံစမ်းနေစေဖြစ်ကြောင်းတရင်ချက်လက်တွေထွက်ပေါ်လာတာနဲ့တင့်တော်တယ်လို့ထုတ်ပြန်ပြသမှာဖြစ်ကြောင်းအာဖရိကွန်လို့ခေါ်တဲ့အာဖရိကတိုက်ဆိုင်ရာအမေရိကန်စစ်တပ်ကုကရေးဌာနပြောခွင့်ရ Chuck Prichard ကတင်းနယ်လာနေမှာပြောပါတယ်တင်းနယ်လူတွေကပြုလုပ်ခဲ့တဲ့တိုက်ခိုက်မှုဟာတောင်ပိုင်း Shabelle ဒေသကိုညာဘာရိုမှာရှိတဲ့မော်တော်ယာဉ်တွေကိုပစ်မှတ်ထားခဲ့ခြင်းဖြစ်ကြောင်းဒေသခံတွေကပြောပါတယ်အစင်းမြင် El Shabaab စစ်သွေးကြောအဖွဲ့ဝင်တွေကိုပစ်မှတ်ထားတိုက်ခိုက်တာဖြစ်ကြောင်းလဲအဲ့ဒီဒေတာကန်တွေကပြောပါတယ်ဒါပေမဲ့အသေးစိတ်အချက်လက်တွေတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးဆိုမာလီယာနိုင်ငံအတွင်းကအယ်ရှာဘတ်စစ်သေးကြွတွေအပေါ်စစ်စင်ရေးပြုလုပ်စဉ်အမေရိကန် Navy Seal တပ်ဖွဲ့ဝင်တဦးသေဆုံးသွားပြီးနှစ်လလောက်ကြာမှဒီလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တာပါအဲ့ဒီအမေရိကန် Navy Seal တပ်ဖွဲ့ဝင်ဟာ1993ခုနှစ်တုန်းကဆိုမာလီယာနိုင်ငံမှာအမေရိကန် Black Hawk လေယာဉ်ပြက်ကျစဉ်တပ်ဖွဲ့ဝင်တွေသေဆုံးပြီးနောက်မှာပထမဆုံးအကြိမ်ကြာဆုံးတာလည်းဖြစ်ပါတယ်
ပြင်းသစ်နိုင်ငံမှာအပြောင်းလဲကြီးကြီးမားမားဖြစ်လာဖို့ရွေးကောက်ပွဲမဲဆဲစဉ်ကာလကပေးထားတဲ့နည်းနည်းတဲ့ကတိတွေနဲ့ပတ်သက်လို့သူ့အနေနဲ့အကောင့်ထဲပေါ်ဆောင်ရွက်သွားမယ်လို့သမရအမ်နူရယ်မက်ခရွန်ကဗာဆယ်နန်ဒိုမှာတနင်္လာနေ့ကကျင်းပတဲ့ပူးတွဲလွှတ်တော်ညီလာခံအတွင်းကတိပေးပြောကြားခဲ့ပါတယ်။ပထမဆုံးအနေနဲ့2005ခုနှစ်ခေတ်ကပြင်းသစ်နိုင်ငံမှာထုတ်ပြန်ထားတဲ့အရေး ကျွန်တော်ရေးမှာအမြင်နဲ့အာနာတက်ရောက်မဲ့လုံခြုံရေးအရာရေးယူဆောင်ရွက်မှုတွေကိုပုံမပြင်းထန်စွာချမှတ်ဖို့တမရမာခရွန်ကကတိပေးခဲ့ပါတယ်။နောက်ထပ်ကျန်းဖက်တိုက်ခိုက်မှုအစ်စ်တွေထပ်ပြီးဖြစ်ပေါ်မလာအောင်သူ့အစိုးရကကြိုးပမ်းသွားမှာဖြစ်ပြီးတိုက်ခိုက်သူတွေပေါ်ငဲ့ညာမှုကင်းမဲ့စွာနဲ့ပြက်ပြက်တတရေးယူဆောင်ရွက်မှုတွေနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိကြပြီးမဲ့တမရမာ ဒီနေ့ကျွန်တော်တို့ကပြည်သူ့ခွင့်ပြုရေးအတွက်မြန်မာနိုင်ငံကိုဖိအားစမလျနိုင်ငံတောင်ပိုင်းမှာရှိတဲ့အယ်ဆာဘပ်စစ်တပ်အဖွဲ့ကိုအမေရိကန်ကလေးချောင်းကလေးနဲ့ပျောကြားခဲ့ပါတယ်ရှင်။
ယူအေဘီကတည်းကမနက်ဖြန်မြန်မာဘာသာစစ်စစ်တွေကိုမနက်6:00ကနေခုနှစ်နာရီအထိလိုင်းဒိုမီတာ32kHz 93.9လိုင်းဒိုမီတာ40kHz 43.9လိုင်းဒိုမီတာ40kHz 68.9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190kHz 15ခွန်ကားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်ခါတဲ့တဲ့နေကိုဆက်လက်ကျင်းပပေးနေတာပါခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံပြန်ပို့ရေးဟာရေးကြည့်တယ်ဆိုတာကိုလက်ခံကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာအမျိုးသားလူကြုံရေးအကြံပေးဦးတောင်းထွန်းကသဘောတူခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသ ီဆာဖီယူရာမန်တို့လည်းတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်တွေ့ဆုံမှုတွင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ပို့ရေးအတွက်နိုင်ငံကြားကအရင်လှုပ်ဆောင်ခဲ့တာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကပြန်ပြောင်းပြောပြခဲ့တယ်လို့ဆိုပါတယ်ဦးတောင်ထွန်းကတော့နိုင်ငံဆက်ဆံရေးတိုးမြင့်ဆောင်ရွက်ဖို့မြန်မာအစိုးရဘက်ကဆန္ဒရှိကြောင်းနဲ့သဘောထားကွဲပြားမှုတွေကိုတွေ့ဆုံဆွေးနွေးတဲ့နည်းနဲ့အဖြစ်ရှာလိုကြောင်းတွေ့ဆုံမှုအတွင်ပြောကြားခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်နိုင်ငံခြားလုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တဲ့အပေါ်လဲကျေနပ်အားရကြောင်းဦးတောင်ထွန်းကပြောကြားခဲ့တယ်လို့ဆိုပါတယ်။မြို့သားလုံခြုံရေးအကြံပေးဦးတောင်ထွန်းဟာဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးရဲ့ဖိတ်ကြားချက်အရဘင်္ဂလားဒေ့ရှ်နိုင်ငံကိုဇူလိုင်လ၂ရက်ကနေ၄ရက်နေ့အထိ၃ရက်ကြာတရားဝင်အလဲပတ်ရောက်ရှိနေတာပါ
။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလစ်ပိုဂရန်ဒီဟာမနေ့ကရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတချို့ကိုတွားရောက်ကြီးရှုစစ်ဆေးခဲ့ပါတယ်။သူဟာတနင်္ဂနွေနေ့ကစပြီးရခိုင်ပြည်နယ်ကို၃ရက်ကြာရောက်ရှိနေတာပါ။ဒါအပြင်ကချင်နဲ့ကရင်ပြည်နယ်တွေမှာအကြမ်းဖက်ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့ဒုက္ခသည်တွေအရေးကိုလည်းကိုယ်တိုင်တွားရောက်ကြီးရှုမှာဖြစ်ပါတယ်။ရခိုင်ပြည်နယ်ခီးစဉ်တွင်းမှာတော့အရင်ကအကြမ်းဖက်ပဋိပက္ခတွေဖြစ်ခဲ့တဲ့စစ်တွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသတွေကိုတွားရောက်ပြီးတော့စစ်တွေမျိုးအပြင်ဘက်ကဒီဒုက္ခသည်စခန်းတွေမှာနေထိုင်နေကြရဆဲဖြစ်တဲ့ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မနေ့ကတော့မောင်းတော်မျိုးမှာရောက်ရှိနေပြီး UNHCR ကကူညီဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအစီအစဉ်မှာပါဝင်ကြတဲ့အဲ့ဒီဒေသကရခိုင်နဲ့မွတ်စလင်အတိုင်းဝိုင်းနှစ်ခုစလုံးကလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့ပါတယ်ရှင်။
ဆော်ဒီအာရေဗျားနဲ့မဟာမိတ်နိုင်ငံတွေနဲ့ကာတာနိုင်ငံအကြားတန်တမာရေးအရာတင်းမာမှုတွေကာလတန်ကြာဖြစ်နေတဲ့ကိစ္စမှာကာတာဘက်ကတောင်းဆိုချက်တွေကိုကာတာနိုင်ငံသားရေးဝန်ကြီးကတင့်သွင်းလိုက်ပြီးဖြစ်ပါတယ်။ဒါဟာ48နှစ်အတွင်းကာတာအနေနဲ့လိုက်နိုင်ရမယ်ဆိုတဲ့တောင်းဆိုချက်ကိုတက်တန်းတိုးအပ်ပြီးမှအခုလိုပြရလိုက်တာလည်းဖြစ်ပါတယ်။ကာတာနိုင်ငံသားရေးဝန်ကြီးရှေ့မိုဟာမက်ဘင်အဗ်ဒူရာမန်တာနီကကူဝိတ်ဘုရင်ထံကိုတင်းလာနေမှာအဲ့ဒီတောင်းဆိုလွှာကိုပြရလိုက်တာဖြစ်ပါတယ်။
American ပြည်ထောင်စုရဲ့ဇူလိုင်လ4ရက်ဒီကနေ့မှာကြာရောက်တဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်ကိုနိုင်ငံတော်မျိုးကြီးတွေမှဆင်နွှဲဖို့ပြင်ဆင်နေချိန်မှာလွတ်လပ်ရေးဆင်နွှဲမှုတွေဘေးအန္တရာယ်ကင်းရှင်းစေရေးအတွက်ဒေသခံရဲတပ်ဖွဲ့တွေနဲ့ပြည်ထောင်စုအစိုးရအရာရှိတွေကအတူတကွညှိနှိုင်းလှုပ်ဆောင်လျက်ရှိပါတယ်။နယူးယောက်မြို့မှာဒီကနေ့ကျင်းပမဲ့နိုင်ငံရဲ့အကြီးအမားဆုံးမီးရှူးမီးပန်းဖောက်ပွဲကိုလူ3တန်းကျော်ကြီးရှုလိမ့်မယ်လို့မျှော်လင့်ရပါတယ်။အခုလိုပွဲတွေကျင်းပစဉ်အတွင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးခိုင်လုံတဲ့ချင်းချောက်မှုတွေမတွေ့ရကြောင်း ညူယောက်ရဲတပ်ဖွဲ့ကပြောပေမဲ့မျိုးတော်ဝင်ဘီလ်ဘလက်စီယိုကတော့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့အခြားလက်နက်ကိုင်ရဲ့အရာရှိတွေကိုဆေးလွတ်ချထားတယ်လို့ပြောပါတယ်။ဝါရှင်တန်ဒီစီမှာတော့မီရှူမီပန်းဖောက်ပွဲတွေပြင်လွှတ်တော်ရှေ့မှာအနုပညာဖျော်ဖြေပွဲကျင်းပဖို့ရှိပြီးလွတ်လပ်ရေးဖျော်ဖြေမှုအခမ်းအနားတွေကိုလူသိန်းနဲ့ချီတက်ရောက်ကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။
ဒီစီရဲချုပ်ကတော့ဒီခန်းနာတွေမှာချင်းချောက်မှုတွေမတွေ့ရကြောင်းတီးခဲ့တဲ့သတင်းပတ်ကပြောပေမဲ့လုံခြုံရေးတွေကိုတော့အပြည့်အဝခြားထားကြောင်းပြောသွားပါရစေ။ထိတက်ရောက်နိုင်ငံတကာသတင်းတွေကိုကိုယ်စော်ဝင်းနိုင်တဲ့မတ်အင်ဂျင်နိုင်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုချင်းဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ခင်ဗျာ။ ဒီကနေ့ဇူလိုင်လ၄ရက်နေ့ဟာအမေရိကန်ပြည်တော်စုရဲ့၂၄၀တနှစ်ပြည့်တဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်။ဒီကနေ့နိုင်ငံတော်မှာရှိတဲ့အမေရိကန်တွေကလည်းလာလို့ပျော်ဝဲရှင်ဝဲတွေတိမှုတ်ကောက်ကုံပွဲတွေအလှပြချီးတက်တာတွေပြုလုပ်ကြမှာဖြစ်တယ်လို့ညဘက်မှာလည်းမီရှူမီပန်ပစ်ပေါက်တာတွေပြုလုပ်ကြပြီးလွတ်လပ်ရေးနေ့ကိုဆင်နွှဲကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာရွှေပြောင်
ဒီကနေ့ဟာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်တယ်လို့ဒီကနေ့ဟာအမေရိကန်ပြည်ထောင်စုစတင်မွေးဖွားတဲ့နေ့ဖြစ်သတ်မှတ်ထားကြတာလည်းဖြစ်ပါတယ်။တမနာဒေါ်နယ်ထရမ့်ကတော့စစ်မှုရာမိသားစုဝင်တချို့ကိုဖိတ်ကြားပြီးအင်ဂျီရိုရဲ့တောင်ဘက်မြက်ခင်းပြည်မှာအက်ခံပွဲကျင်းပသွားမှာဖြစ်ကြောင်းအင်ဂျီရိုကသတင်းထုတ်ပြန်ထားပါတယ်။လွတ်လပ်ရေးနေ့အခါတမယဟာနိုင်ငံတ
ကျွန်တော်ရှင်စွာဆင်နွှဲကြပါတယ်မြန်မာနိုင်ငံရှိစရှိဒီမိုကရေစီအရေးတော်ပေါ်မှာပါဝင်ခဲ့ပြီးမရှိကန်ပြည်နယ်လန်ဆင်းမြို့မှာနေထိုင်တဲ့စလိုင်းအောင်တွန်းကတော့ဒီအမေရိကန်ရောက်ပြီးတဲ့နောက်ပိုင်းမှာအဲ့ဒီလွတ်လပ်ရေးသူတို့လုပ်တဲ့အခါမှာကျွန်တော်အရန်စိတ်ဝင်စားတာကသူတို့အဲ့ဒီကွန်ပျူတာဟာကိုအရန်စိတ်ဝင်စားတယ်ကွန်ပျူပြီးတော့သူတို့မီးပန်းတွေဖောက်တာကျွန်တော်ဘယ်လော အခု12နာရီလောက်ကဆိုလို့ရှိရင်သူတို့မိသားစုအလိုက်အဲ့ဒီမှာတခါတည်းဒီထိုင်ခုံလေးတွေနဲ့ထိုင်ပြီးတော့သူတို့ည12နာရီအတွက်ကိုသူတို့စောင့်ကြတာကိုကျွန်တော်တို့တွေ့တဲ့အခါမှာကျွန်တော်တော်တော်အံ့ဩတယ်သူတို့ကဘလောက်အထိမျက်နှာပြီးတော့ဘလောက်အထိကုန်ယူတယ်လဲဆိုတာသူတို့အဖြူတွေကအဲ့မှာရှိတဲ့အမေရိကန်တွေကပြတာလေ
မြန်မာနိုင်ငံအတွင်းမှာနေထိုင်ခဲ့စဉ်လုံးကတော့ချင်းတိုင်းရင်းသားတအုပ်အနေနဲ့လွတ်လပ်ရေးအရာတာကိုအပြည့်အဝမခံစားခဲ့ရဘူးလို့လဲစလိုင်းအောင်တွန်းကပြောပါတယ
်ပမာပြမာတော့ကျွန်တော်တို့တိတတ်တဲ့ရွေရောက်တဲ့ခါကျတော့တုံးတတ်တဲ့ရွေရောက်တဲ့ခါကျတော့ကျွန်တော်တို့တိုင်းသားတယောက်အနေနဲ့ပေါ့နော်လွတ်လပ်ချင်းဆိုတဲ့အရာတာကိုကျွန်တော်တို့မခံစားလိုက်ရဘူးခုနလိုထုံးစံရပဲလွတ်လပ်ရေးနည်းကိုလုပ်တယ်လို့ဖြစ်တယ်အနှစ်သာရလည်းမရှိဘူးအာပြောချင်တာကလွတ်လပ်မှုမရှိဘူးပေါ့နော်။ဘာဖြစ်လဲဆိုတော့အောက်ချုပ်တူလူတန်းစားကနေကျွန်တော်တို့အတိုင်းသားတွေကိုခွေးချဆက်ဆံတာမျိုးတွေအဲ့ဒါမျိုးတွေလှုပ်တဲ့ခါကျတော့ကျွန်တော်တို့ကပြောတာလွတ်လပ်ရေးတာပြောတာဒါပေမဲ့ကျွန်တော်တို့ကမလွတ်လပ်ဘူးလို့အဲ့ဒီစိတ်ကရှိတယ
်။အင်ဒီယားနာပြည်နယ်ဖော်ဝင်းမြို့မှာနေထိုင်တဲ့ကိုပြင်းလင်းထုကတော့အမေရိကန်မှာကြာကြာနေလာလေလွတ်လပ်ရေးရဲ့အရာတာကိုပိုသိလာလေလို့ပြောပါတယ
်။အမေရိကန်မှာရောက်နေဗမာတူဦးနေနေပါမယ်ဆိုလို့ရှိရင်လွတ်လပ်ရေးရဲ့အဓိပ္ပာယ်ကိုအမေရိကန်မှာကြာကြာနေလာလေပိုသိလာလေပေါ့ပြီးတော့လွတ်လပ်ရေးနေ့တွေမှာဆိုလို့ရှိရင်များပြည်မိသားစုတွေကရက်တူကြသားပေါ့အဲ့မှာဘာဘီကျူးတွေလှုပ်ရှားကြတယ်ပြောပြောရှင်းရှင်းနဲ့အထူးကတော့လွတ်လပ်ရေးဆိုတဲ့အဓိပ္ပာယ်ကိုလူတွေကသိကြကြသိဖို့လိုတယ်ကိုယ့်ရဲ့လွတ်လပ်ခွင့်ကိုစဉ်းစားကြအောင်ချမယ်ဆိုလို့ရှိရင်လွတ်လပ်ရေးဆိုတာကထားဝင်နေတည်မြဲနေမှာပဲပေါ့
လွတ်လပ်ရေးနေ့မှာအမေရိကန်နေပျော်ပွဲရှင်ပွဲတွေကျင်းပကြသလိုပဲမြောက်ကယ်ရိုလိုင်းနားပြည်နယ်Chapel Hill မြို့မှာရောက်နေကြတဲ့မြန်မာမိသားစုတွေကလည်းမြန်မာဆန်ဆန်လွတ်လပ်ရေးနေ့အခမ်းအနားတစ်ခုရှေ့တရင်ပတ်အတွင်းကျင်းပဖို့စီစဉ်နေကြောင်းပွဲဖြစ်မြောက်ရေးဦးဆောင်လုတ်ကင်နေသူကိုလဝေက VOA ကိုပြောပါတယ
်ဒီကအဲ့ဒီပြေးတဲ့ဟာလေးတွေအာလူကောက်ပွဲတကြလုံးအဲ့ခိုက်ပွဲအဲ့လိုမျိုးလေးတွေပေါ့ဒီဘောလီဘောပွဲအဲ့လိုမျိုးလေးတွေတကယ် fun game လေးတွေကမကလေးလေးတွေဆိုရင်အဲ့လိုမျိုးခုံတဲ့ဟာလေးတွေသူတို့အဲ့ဒီလိုချင်းလည်းနည်းနည်းပြည့်တဲ့ဟာလေးတွေအဲ့ဒီ wine အဲ့ဒီ bottle ဆွေးတွေမှာပဲအဲ့လိုမျိုးကျွန်တော်ကအားကြီးဆိုစဉ်းစားလာတယ်ပြည်သူပျော်ဝဲရှင်ပွဲပဲဟုတ်တော့
လွတ်လပ်ရေးနေ့မှာအများပြည်သူတွေလွတ်လပ်စွာပျော်ရွှင်နိုင်ရေးအတွက်နိုင်ငံတော်ကမြို့ကြီးတွေမှာရှိတဲ့ရဲတပ်ဖွဲ့ဝင်တွေပြည်ထောင်စုအစိုးရအရာရှိတွေပူးပေါင်းပြီးလုံခြုံရေးအတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ဆောင်နေကြပါတယ် Zulaila Liani Nyama, Nangantawanga Mujidima, Yangzo Mishu Mivani Pipoli Shirama, American Angamuro, Washington DC, New York Muga, Mivan Pipo Muriha, Chiche Kanabi, Lucha Nyare, Sisini Pipare, Akuni New York Muma, Jempa Me, Yangzo Mishu Mivan Pipo Muguro, Anezong Lutong Dan Lauka, Toya Chishu Jale Melu, Mulin Tabare, Washington DC, New York, Jempa Me, Lula in Tema, Timo Pio Buene, Mivan Pilu Puya Kanaguro, Tene Chire Pituri,
ตัวอย่างที่ชูจีติมเปียตัวนั้นพิบาร์ใช่ไหมคือตัวนี้มาเตรียมหลอดอีกสักเจ้ามากูเลยทำให้ก็เชื่อเลยชาวบุญพ่อกูมีมันเองด้วยวิญญาณคุยไม่พิลานในประเทศลูกมีมาสุยากูเยี่ยยูสังเวียผู้ซึ่งงานนี้จะมุลิชาดูดียาวุ่นยิ่งเยี่ยพิสูจน์เหรออาเซียนสิลงนี้อยู่ที่ไกลสิ่งเดียวจังชีดังอาเซียดีตายี่จวนจินดูดีชัวร์ตรงนั้นจะบาร์เลยจะขยันวิเนียร์มาชินีบุบีรอชูทุยมาตัวสิบุตรกูรู้กูรู้ทำให้ก็เชื่อเลยชาวบุญพ่อกูมีมันเองลาย
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
untuk mendapatkan butiran terperinci mengenai ini.
Mengenai wenyi Seri Hanifah Amane jenuh zaga piobi lo, mengenai tanah gadin tarik supiu je bezai digu, jenuh lila mapibi, nyemah nengen yakai pinene patabi lo, sehingga zatik topya mapibale. Malaysia mengenai wenyi tanah ye jampi je ya, ludajin sanamu saya cilan bin, tanah mai saya coban atau murigule, pilu to mapibale.
ในท้องสะท้องคุณนี่ดิฉันบาลารุงอะไรมาเลเซียวินจิโตนาจิบราซาอุสังบีกวาลาลัมปูร์มิโรมายาคันดีเนียมยาวไปโรฮิงจามุสลิมยีเนปัตเตลูบาดายีอยากเล่าสอเรลูบองทองเนชีปาวินเนียมาโซยาโปกังเกวชงชาปเวปิโลเคบาลีดาบินจันวายลาจุงอาจิบาร์เรโอไอซีอิสลามินนายเงียมยาปูบองสังเยยีเพื่อจีเอนีลากามายาคันดีเนียจุงโรฮิงจารีโปชูเผาจูลมูรีชินีเดลูเปียวสุเกบีดาริสงเดยีนายเงียนกากาปาวินสังเยลาอัลมุสลิมนายเงียนรีนีเนอุสังลูจับูนาจิบราซากาไตจุงเปียวจากเกบา ချက်တွေပါဝင်နေတယ်လို့သုံးသပ်ကြပါတယ်အထူးသဖြင့်မလေးရှားရဲ့လုံရကြောင့်အာဆီယံဒေတာအတွင်းစီးလုံးညီညွတ်မှုကိုထိခိုက်စေတယ်လို့လည်းအကဲခတ်တွေကမြင်ကြပါတယ်။အခုနောက်ဆုံးမလေးရှားဒုဝန်ကြီးချုပ်ကမြန်မာအပေါ်အရေးယူနိုင်မဲ့လမ်းကြောင်းတွေကိုစဉ်းစားနေတယ်လို့ပြောဆိုလာတဲ့အပေါ်အမေရိကန်ခြေဆိုင်မြန်မာရေးကျွမ်းကျင်သူဒေါက်တာတစ်ဆွေရဲ့အမြင်ကတော
့ဘာကြောင့်ပြောသလဲဆိုတာကတော့ကျွန်တော်တွက်ဆရရင်တော့သူဟာသူ့ရဲ့ပြည်တွင်းရေးလိုအပ်ချက်ဖြစ်နိုင်တယ်။ဒီအစ္စလမ်ဘာသာမိသားစုတန်ဝင်းမှလည်းသူနာမည်ရကြတာလည်းဖြစ်ကောင်းဖြစ်နိုင်တယ်အဲနောက်တစ်ခုဒါအာဆီယံနိုင်ငံချင်းချင်းဖြစ်နေတော့ကအဲ့ဒါလို့နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိစ္စကိုအဲ့ဒါလို့ပြောတဲ့အစဉ်လာကအန္တမဟိုရှားပါပြီးတော့တော်တော်ရှောင်တဲ့အစဉ်လာရှိခဲ့ရပါတယ်ခင်ဗျအခုကြမှာမလေးရှားအစိုးရကအဲ့လိုပြောလာခြင်းဟာအာဆီယံရဲ့စီးလုံးညီညွတ်ရေးကိုထိခိုက်မယ်လို့တော့ကျွန်တော်ယုံကြည်ရဲ့နောက်တစ်ခါသူပြောနေတဲ့ကိစ္စတွေကနေပြီးတော့ပြည်မနိုင်ငံမှာရှိတဲ့ပြဿနာကိုဖြေရှင်းရင်းမှာဟိုထောက်ကူပြုမဲ့အစားပြောင်းမြန်အကျိုးတရားမှုဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ
်တကယ်လို့မလေးရှားကနေပြီးတော့သူတို့ဒီအာဆီယံအတွင်းမှာဒီမြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်ပြီးတော့သူတို့ကတစုံတရာအရေးယူဖို့တင်ပြဆွေးနွေးလာမယ်ဆိုရင်ရောတခြားအဖွဲ့ဝင်နိုင်ငံတွေရဲ့တုံ့ပြန်မှုတွေရောဘယ်လိုရှိလာနိုင်မလဲရှင်
အာဆီယံနိုင်ငံတွေကတော့မတူကြဘူးပေါ့အခုမလေးရှားကအာဆီယံရဲ့ဟို policy လုံထုံးလုံနေရနေနည်းနည်းခြုံထွက်လာပြီးတော့ဟိုပြောတာဆိုတာတကြတဲ့နိုင်ငံတွေကတော့စဉ်းစားကြလိမ့်မယ်လို့ယူဆပါတယ်အခုထိတော့အစ္စလာမ်ဘာသာအများဆုံးကိုယ်ကျော်တဲ့အင်ဒိုနီးရှားတောင်မှထိနေသိမ့်သိမ့်နဲ့ဗမာနိုင်ငံအရေးကိုဆော်ရွက်နေတယ်လို့မြင်တယ်နောက်ထိုင်းနိုင်ငံကလည်းသူ့မှာလည်းသူ့ပြည်တွင်းရေးအဲမွတ်စလင်လက်နက်ကိုင်ဖွဲ့စည်းတွေရှိနေတော့ကအဲသူကလည်းဟိုမလေးရှားလို့တော့ဆောင်ရွက်လေးလို့ကျွန်တော်ယူဆဘူးခင်ဗျ
ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအာဆီယံနိုင်ငံသားရေးဝန်ကြီးစီဝေးတရက်ကိုမြန်မာအစိုးရကကမကထပြည်ပြီး2019ခုနှစ်ဒီဇင်ဘာလကမြန်မာနိုင်ငံမှာခေါ်ယူကျင်းပခဲ့ပါတယ်။အဲ့ဒီစီဝေးမှာရခိုင်ပြည်နယ်မြောက်ပိုင်းကနောက်ဆုံးအခြေအနေတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွေဖြင့်နိုင်ငံသားရေးဝန်ကြီးတွေဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုယ်တိုင်ရှင်းပြခဲ့တယ်လို့ရ Ignition Bangladesh Nezaka, Rohingya Dukha de Ritwe, Yekane Siwari Tinsang Lare, Malaysia Timogu, Nema Suyaga, Quintugabashi.
Mangyanaka. Trashmaka, Dukha de Miasaya Kula Tamaga Mohamini, Filippo Grandiha, Dia Pai, Mimaning and Yoshi Nibido Manigaro.
Well, this is a long scheduled visit by the High Commissioner to Myanmar to look at a whole range of issues. On the one hand,
In Thailand, we will discuss the Myanmar refugees in the 9 border camps in Thailand.
ဒီလာချောက်ရက်နေ့အထိမြန်မာနိုင်ငံမှာရှိနေတဲ့သူရဲ့ခီးစဉ်အတွင်းလက်နက်ကိုင်ပြပခါတွေရှိနေစေဖြစ်တဲ့ကချင်နဲ့ရှမ်းပြည်နယ်တွေကိုတော့မဟာမင်းကြီးဂရန်ဒီတွားရောက်မှာမဟုတ်ဘူးလို့အာရှဒေသဆိုင်ရာပြောခွင့်ရဗီဗီယန်ထံကပြောပါရယ်။ဒါပေမဲ့နေပြည်တော်နဲ့ရန်ကုန်မြို့တွေကိုရောက်မှာဖြစ်ပြီးတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါအဝင်မြန်မာအစိုးရတ
ရရှိရခင်အင်းကြီးထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးတော့လှုပ်လှုပ်ကင်နေကြရမှာအခုရပိုင်းတွေအတွင်းအဲ့ဒီနှစ်နိုင်ငံစလုံးမှာရွှေပြောင်းလူသမားတွေကိုဖမ်းဆီးမှုတွေကြားလာတာမို့လို့မြန်မာလူသမားတွေနေထိုင်ရေးလုပ်ကင်ရေးခက်ခဲလာပါတယ်အင်းကြီးနိုင်ငံတွေမှာရှိတဲ့မြန်မာရွှေပြောင်းလူသမားတွေရဲ့အရေးအတွက်သက်ဆိုင်ရာမြန်မာအာဏာပိုင်တွေဘက်ကလက်ရှိဘာတွေများဆောင်ရွက်ပြီးနေပါလဲဘာတွေဆောင်ရွက်ပြီးနိုင်ဖို့အတွက်အလို့သမားတွေဘက်ကရောမျှော်လင့်နေပါလဲအခုအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေ VOA ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြဖို့ထားနိုင်ပါတယ်။ဒါမှမဟုတ်စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ရေးသားပြဖို့ထားလို့လည်းရပါတယ်။အခု Facebook ဆာမင်နာအောက်မှာလည်းရေးသားပြဖို့ထားနိုင်ပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်သွားရှိတကူကျေးဇူးပါတယ်ခင်ဗျာ။
အခုညမှာထုတ်လွှင့်မဲ့ တဲ့လက်စီစင်မှာပတ်ဝန်းဆွေးနွေးမယ်ဆိုလို့ရှိရင်ညကူးနိုင်ရင်တိုင်ငယ်ဗီဒီယိုကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းပါရခင်ဗျာအခုတော့တောင်တျုပ်ပင်လေဘက်ကအခြေအနေကိုကြည့်အောင်မှာတောင်တျုပ်ပင်လေအတွင်းကတရုတ်ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေကြားသူပိုင်နိုင်ငံပိုင်နဲ့ဆိုပြီးတော့ညင်ပွားနေကြတဲ့ကျွန်းစုတွေတဝိုက်အမေရိကန်ရေတပ်ဖြတ်တင်မော်ဒစီခု
ပြီးပါလိမ့်မယ်ခင
် USS Statham လို့ခေါ်တဲ့အမေရိကန်ရေတပ်ဖြတ်တင်မှုဟာတောင်တရုတ်ပင်လယ်အတွင်းက Triton ကျွန်းရဲ့ရေမှိုင်12မိုင်ကွာမှာတနင်္ဂနွေနေ့တုန်းကဖြတ်တန်းခုံမောင်းခဲ့ပါတယ်အဲ့ဒီ Triton ကျွန်းဟာတရုတ်ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေကြားနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ Process ကျွန်းစုတွေကတကြောမှာ American USS ဖြတ်တင်မှုရဲ့နောက်ကနေတရုတ်စစ်တင်မှုတစ်စီးကတ်လိုက်လာခဲ့ပြီးတော့အဲ့ဒီနေရာမှာတရုတ်စစ်ရေရင်တွေနဲ့ jet တိုက်လေယာဉ်တွေကိုလည်းတရုတ်ဘက်ကတပ်ဖြန့်ခြားထားခဲ့ပါတယ်။အမေရိကန်အစိုးရအရာရှိတူကတော့လွတ်လပ်စွာပင်လယ်ရေချောင်းတွာလာခွင့်အရာနိုင်ငံတကာရေပိုင်နဲ့အတွင်းမှာပုံမှန်လုံခြုံရေးလက်ချက်မှုတစ်စိတ်တစ်ပိုင်းအဖြစ်အခုလိုမျိုးဖြတ်တန်းခုံမောင်းတာလို့ပြောပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂန်းရှူအန်ကတော့ဒါဟာတရုတ်နိုင်ငံရဲ့အချုပ်အခြာကိုထိပါစော်ကားပြီးရန်စတာပဲလို့ဆိုပါတယ
်။美方打着航行自由的旗号再次派遣军舰
ဒုလဆွာတော်လာခွင့်ရှိတယ်ဆိုတဲ့အကြောင်းပြချက်အောက်မှာတရုတ်နိုင်ငံရဲ့ခွင့်ပြုချက်နေရာပဲတရုတ်ရေပိုင်နဲ့စီရှာကျွန်းစုတွေအတွင်းကိုအမေရိကန်ဘက်ကစစ်တမောတစီထပ်ပြီးတော့ဆေလွတ်ခဲ့ပါတယ်ဒီလို့ရဟာတရုတ်ဥပဒေနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရဖြစ်ပြီးတရုတ်နိုင်ငံရဲ့အချုပ်အခြာကိုလည်းခီးမှုဆက်ရရောက်ပါတယ်လုံခြုံရေးနဲ့ညီညာရေးကိုထိပါနှောင့်ယှက်ရလည်းရောက်ပါတယ်ဒါဟာနိုင်ငံရေးအရာရောစီးရေးအရာပါပြင်းထန်တဲ့ရန်စမှုပဲဖြစ်ပြီးအမေရိကန်ရဲ့လုပ်ရကိုမကြည်မနှက်ဖြစ်တဲ့ဆန်လဲဆန့်ကျင်ပါလေ
အမေရိကန်မှာသမ္မတဒေါ်နယ်ထရမ့်အာဏာရလာပြီးတော့နောက်ပိုင်းဒါဟာဒုတိယအကြိမ်တရုတ်နိုင်ငံရဲ့အချုပ်အခြာပိုင်ချက်ထဲမှာအမေရိကန်စစ်ဘက်ကလုံခြုံရေးအရချင်းချောက်လာတဲ့လို့ရပဲလို့လဲတရုတ်ဆိုရဘက်ကပြောပါတယ်ပြီးခဲ့တဲ့မေလာတုန်းကတကြိမ်တောင်တရုတ်ပင်လယ်အတွင်းကစပရက်လီကျွန်းစုတွေအတွင်းအမေရိကန်ဖြတ်တင်းမော USS Dewey ဖြတ်တန်းခုံမောင်းခဲ့ပါသေးတယ်အဲဒီတုန်းကလည်းလွတ်လပ်စွာရေချောင်းတွာလာခွင့်ဆိုတဲ့အကြောင်းပြချက်နဲ့ပဲလုတ်ခဲ့တာလို့တရုတ်ဆိုရဘက်ကပြောပါတယ်ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကအငင်းစားပမောက္ခခေါသေယာကတော့ Professor ကျွန်းစုတွေကိုတရုတ်ပြည်မှာကြီးနဲ့နေတဲ့နေရာလို့တရုတ်ဘက်ကမြင်ပြီး Spratly ကျွန်းစုတွေပေါ်အမြင်ကြတော့မတူပြန်ဘူးလို့ VOA ကိုမှတ်ချက်ပေးပါတယ
် So there's apparently two things the US is challenging. One is the excessive claims of straight baseline.
ဒီကိစ္စမှာအမေရိကန်ဘက်ကစင်ခေါ်ချက်နေရရှိတာတွေ့ရတယ်။ပထမက Professor ကျွန်းစုမှာတရုတ်ကရေပိုင်နဲ့သတ်မှတ်ရမှာကျွန်းပုံစံအတိုင်းပိုင်တဲ့စည်းမျဉ်းကိုမဆွဲဘဲမြင်းပြောင်အတိုင်းဆွဲခဲ့တဲ့အတွက်နယ်မြေပိုင်ဆိုင်မှုအလွန်အကျွံသတ်မှတ်ထားတဲ့အချက်နဲ့ဒုတိယကတရုတ်ဘက်ကခွင့်ပြုချက်ကိုကြိုတင်တောင်းခံရမယ်လို့ပြောတာကိုအမေရိကန်ဘက်ကသဘောမတူနိုင်တဲ့အချက်ပါအမေရိကန်ဖြတ်တင်မောသွားတဲ့နေရာကိုနိုင်ငံတကာရေပိုင်နဲ့ဖြစ်လို့လွတ်လပ်စွာသွားလာပိုင်ခွင့်ရှိတဲ့လမ်းကြောင်းလို့ယူဆတယ်ဒါကြောင့်နိုင်ငံတကာရေပိုင်နဲ့ဆိုင်ရာဥပဒေပေါ်မှာအမေရိကန်နဲ့တရုတ်ကြားအတိတ်ကဖွင့်ဆိုမှုကွဲပြားနေပါတယ်
ဒီနေ့ကုန်ပိုင်းမှာကြုံရမယ့်19ကြိမ်မြောက်ကွန်မြူနစ်ပါတီကွန်ဂရက်မှာတရုတ်သမ္မတရှီကျင်းပင်အနေနဲ့တောင်တရုတ်ပင်လယ်အရေးနဲ့မြောက်ကိုရီးယားအရေးအပါအဝင်ကမ္ဘာအရေးနဲ့ဒေသဆိုင်ရာအရေးတွေမှာအမေရိကန်ပြည်ထောင်စုနဲ့အခိုင်အမာပူးပေါင်းလှုပ်ဆောင်နေတာကိုပြသဖို့လိုတယ်လို့လည်းပမော့ခ်ခေါဆေယာက VOA ကိုပြောခဲ့ပါသေးတယ်တရုတ်နဲ့အမေရိကန်ကြားစစ်တင်းမောအရေးနဲ့တင်းမာမှုတွေအခုလိုရှိနေတယ်ဆိုပေမဲ့လည်းတင်းမောပြဿနာဖြစ်ခဲ့တဲ့တနင်္လာနေ့ကပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီကျင်းပင်စီကိုတယ်လီဖုန်းခေါ်ပြီးတော့စကားပြောဆိုခဲ့ကြပါတယ်။ခေါင်းဆောင်နူရဲ့အဲ့ဒီပြောဆိုမှုထဲမှာမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တာဝဲပစ်ဒုံးကျည်ချိမ့်ချောက်မှုတွေမြင့်မားလာနေတဲ့ဆိုတဲ့အကြောင်းနောက်တစ်ခါကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်မထွန်းကားအောင်အခိုင်အမာလှုပ်ဆောင်ကြဖို့တရုတ်နဲ့အမေရိကန်ခေါင်းဆောင်တို့ပြောဆိုခဲ့ကြပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစည်းအဝေးကိုည9:00အစည်းအဝေးပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
လာနေခင်မခင်အခုဆိုရင်မြန်မာစံတော်ကြီးနည်းနည်း6နာရီကိုရှိပါပြီအခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းရဲ့အင်ကာနီမနက်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနားဆင်ကြရမယ့်အထက်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရပါမယ်။အပတ်စဉ်အစီအစဉ်လေးတင်ဆက်တဲ့အခါမှာဆိုရင်တော့
ဝေမဲဝေကြည့်ကမ္ဘာချလာလို့အဲသမီးစီပါရတာပတ်သက်တာတို့လည်းနဲ့ရောင်းဝယ်လုပ်တာနဲ့ပတ်သက်တာတို့တောင်းတာပြီးလက်နက်ကအဖွဲ့ကြီးတွေပတ်သက်တဲ့ဆိုပြီး
တော့ဒါကတော့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အချိန်မှာနားဆင်ကြဖို့ရှိပါတယ်။ဒါပြင်တုဒ္ဒဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုဆက်လက်ပြီးတင်ပြပေးပါမယ်ခင်ဗျာ။အရင်ဦးဆုံးဒီဝါရှင်တန်ပို့စ်သတင်းစာမှာဂျိုးဖရီးမန်ကမြန်မာသတင်းသမားတွေဖမ်းဆီးခံရတာကိုဒေါ်အောင်ဆန်းစုကြည်ကလည်းဥပိ္ပခါပြုထားတယ်ဆိုပြီးတော့ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပါမယ်။သတင်းသမား၃ယောက်ကိုမြန်မာစစ်တပ်ကဖမ်းဆီးပြီးတော့အရေးယူလိုက်တဲ့သတင်းဟာမြန်မာသတင်းလောကသားတွေအတွက်အထိတ်တလန့်ဖြစ်သွားစေခဲ့ပါတယ်။ဆယ်စုနှစ်များစွာစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာနေခဲ့ရတာကနေရုံးထွက်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာသတင်းသမားတွေဟာလုံခြုံစိတ်ချမှုကတော့မတရားသေးတဲ့အနေအထားမှာပဲရှိနေဆဲဖြစ်ကြောင်းရေးသားထားပါတယ်။မြန်မာနိုင်ငံကိုလက်တွေ့ဥဆောင်နေသူဒေါအောင်ဆန်းစုကြည်အတိုက်ခံဖြစ်ကနေနိုင်ငံရေးသမားဖြစ်လာတဲ့ဖြစ်စဉ်ကိုပြန်ကြည့်ရင်မီဒီယာသတင်းတွေကသူ့မှာအတွက်အလွန်ကြီးမားတဲ့အကျိုးအမြတ်ဖြစ်စေခဲ့ပါတယ်။အင်တာနက်ကိုကြေကြေပြန့်ပြန့်အသုံးမပြုနိုင်သေးတဲ့ကာလအတွင်းသူ့မှာရဲ့အကြောင်းတွေအစ်မပြတ်အသက်ဝင်နေအောင်မီဒီယာကကူညီပေးခဲ့တာပါ။စစ်ဆိုးရလက်ထက်နေအိမ်မှာအခြေချုပ်ကျနေခြင်းပြည်ပမှာလှုပ်ရှားနေကြတဲ့သတင်းဖွဲ့စည်းတွေကသူမှကြုံတွေ့နေရတဲ့ဒုက္ခတွေမြမဒီမိုကရေစီအရေးလှုပ်ရှားသူတွေရဲ့အခြေအနေတွေကိုကဘာကြီးကိုအသိပေးနေခဲ့ပါတယ်။2011ခုနှစ်အခြေချုပ်ဖန်ဆီးထားရကနေလှုပ်ပေးပြီးတော့စစ်တပ်ကကြောတော့နောက်ခံပေးထားတဲ့ကြံ့ဆိုင်ဖွံ့ဖြိုးရေးပါတီကမီဒီယာပြည်ပြင်ပြောင်းလဲမှုတွေကိုတောက်လျှောက်လုပ်ခဲ့ပါတယ်။ပြည်ပရောက်နေတဲ့အဖွဲ့တွေကိုတိုင်းပြည်ပြန်လာခွင့်ပြုခဲ့ပြီး2015ခုနှစ်မှာတမိုင်းဝင်လွတ်လပ်ပြီးတော့မြတ်တတဲ့ရွေးကောက်ပွဲကျင်းပခဲ့ပါတယ်။ပြည်ပင်းကိုပြန်ပြီးတော့ဝင်ရောက်လာတဲ့သတင်းအဖွဲ့တွေထဲမှာအခုအဖမ်းဆီးခံထားရတဲ့သတင်းတောက်တွေလွတ်ကင်နေတဲ့ AOD တို့ DVB တို့လည်းအပါအဝင်ဖြစ်တယ်လို့យေတာထားပါတယ်။အဲ့ဒီသတင်းတောက်တွေကိုစစ်တပ်နဲ့လက်ရှိတက်ခတ်နေတဲ့အပြစ်ရသဘောတူညီမှုစာချုပ်ပါဝင်လက်မှတ်ရေးထိုးမထားခဲ့တဲ့တအောင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ကကျင်းပတဲ့အခမ်းအနားကိုတွားရောက်ပြီးတော့သတင်းပြည်အပြန်မှာဖမ်းဆီးလိုက်တာဖြစ်ပါတယ်။သတင်းတော်တွေကိုရဲလက်ကိုလွှဲပြီးတော့ချုံနှောင်ထားတယ်လို့အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်3နှစ်ချမှတ်နိုင်တဲ့မတရားအသင်ဥပဒေနဲ့တရားစွဲတာဖြစ်တယ်လို့យေတာထားပါတယ်။လူခွင့်ရေးဖွဲ့တွေနဲ့အမေရိကန်တန်ယုံတို့ကချက်ချင်းဒီကိစ္စကိုပြောဆိုခဲ့ကြပေမဲ့ဒေါ်အောင်ဆန်းစုကြည်အစိုးရကတော့ဖမ်းဆီးတဲ့လုပ်ရပ်ပေါ်ခုခံပြောဆိုနေခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာသူ့မအတွက်သတင်းဖွဲ့စည်းဆိုတာမလိုအပ်တော့ဘူးလို့ခံစားပုံရတဲ့အကြောင်း DVB ရဲ့ရန်ကုန်ရုံးခွဲတာဝန်ခံတိုးစော်လက်ကပြောတယ်လို့យေတာထားပါတယ်။DVB အနေနဲ့ကတော့မြန်မာနိုင်ငံဟာနိုင်ငံတကာမှာတက်ဆိုင်နေနိုင်ငံတကာအနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုမေ့မထားကြဘူးအမြဲတည်းပြုမိနေအောင်လှုပ်ဆောင်ခဲ့ပါတယ်။ပြည်ပမီဒီယာတွေမှာစစ်တပ်ဘက်ကနေခုခံပြောဆိုနေတယ်ဆိုပြီးတော့ဖော်ပြနေကြတဲ့ NLD ထိတ်တန်းခေါင်းဆောင်ဦးဝင်းထိန်ကတော့သူ့အနေနဲ့အခုလိုဖမ်းဆီးတဲ့ကိစ္စကိုလက်ခံနေထောက်ခံနေလို့ဘယ်တော့မှမပြောခဲ့ပါဘူး။ဥပဒေအတိုင်းဖြစ်စေရပါမယ်လို့သာပြောဆိုခဲ့တယ်လို့ Washington Post ကိုပြောကြောင်းစသဖြင့်យေတာထားပါတယ်။ဆက်လက်ပြီးတော့တင်ပြမှာကတော့မြန်မာနိုင်ငံအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကာအကွယ်ပေးဖို့ EU ဥရောပတမက္ခကတောင်းဆိုတဲ့အကြောင်းဖြစ်ပါတယ် presstv.com online သတင်းစင်မှာဖော်ပြထားတာပါသတင်းသမားတွေပေါ်ဖမ်းမယ်စီးမယ်တရားစွဲအရေးယူခံရမယ်ဆိုတဲ့ချင်းချောက်မှုမျိုးမခံရအောင်အကာအကွယ်ပေးဖို့မြန်မာအစိုးရကိုဥရောပတမက္ခအဖွဲ့ကတောင်းဆိုလိုက်တယ်လို့យေတာထားပါတယ်မိမိရဲ့သဘောထားကိုလွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်အခွင့်အရေးဟာအားလုံးနဲ့တက်ဆိုင်တဲ့လူ့အခွင့်အရေးဖြစ်တယ်လို့တနင်္လာနေ့မှာထုတ်ပြန်လိုက်တဲ့ဥရောပတမကကြီးညာချက်မှာဖော်ပြထားတယ်လို့ဆိုပါတယ်ဒီမိုကရက်တစ်လူမှုအတိုင်းအဝိုင်းမှာမရှိမဖြစ်လိုအပ်နေတဲ့အခြေခံအချက်လေးဖြစ်တယ်လို့យေတာထားပါတယ်ဒါကြောင့်မြန်မာအစိုးရဟာမြန်မာသတင်းသမားတွေအနေနဲ့သ တရင်တင်ပြတဲ့နေရာမှာအဖမ်းဆီးခံရမယ်တရားစွဲခံရမယ်ဆိုတဲ့ချင်းချမှုတွေမရှိတဲ့ပတ်ဝန်းကျင်တစ်ခုဖြစ်အောင်ဥပဒေကြောင်းအရကာကွယ်မှုပေးဖို့ထည့်သွင်းရေးသားထားပါတယ်မြန်မာနိုင်ငံမှာတရင်သမားတွေကိုစစ်တပ်ကဖမ်းဆီးမှုတွေတရားစွဲဆိုတာတွေဖြစ်ပေါ်ခဲ့ပြီးတော့အခုလို EU ရဲ့ကြီးညာချက်ထွက်ပေါ်လာတာပါဖြစ်နေတဲ့အခြေအနေတွေဟာအတိုက်ခံကိုလုံးဝတီးမခံတဲ့စစ်အုပ်ချုပ်ရေးခေတ်ကိုပြန်ရောက်နေတယ်လို့ဖြစ်နေတယ်လို့ရေးသားထားပါတယ်ခင်ဗျာVOA ရဲ့အင်ကာနီမီနဖက်အစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်အခုတော့မနေ့ကနေ့နားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုတင်ဆက်ပေးပါတော့မယ်ဒေါ်လာလတန်ကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မြေတွေ့တင်ပြမယ့် idiom အသုံးကတော့
hit the ground running
ဖြစ်ပါတယ်စာလုံးပေါင်းက HIT hit tida yaita THE the GROUND ground the ground ကတော့မြေကြီး RUNNING running ကတော့ပြေးတာကိုဆိုလိုပါတယ်စကပိုက်ခုလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့မြေကြီးကိုထိပြီးပြေးတာပေါ့ရှင် idiom ဆိုတဲ့ topic ဒီဘက်ကတော့လုပ်ငန်းဝင်မှစပြီးအလုပ်လုပ်တာနဲ့တင်ပြမနေရတော့ဘဲတန်ပြီးတခါတည်းအလုပ်မှစတုံးနိုင်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်လူတူဟာခြေချပြီးဟေးဆိုတာနဲ့စံတော်ဝါမလုပ်နေရပဲလမ်းတောင်မလျှောက်တော့ပဲပြေးတောင်ပြစ်တတ်တဲ့လူမျိုးဆိုလို့ရှိရင်ဘလောက်တောင်အလုပ်ရှင်တူအနေနဲ့အတုံးတက်မလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါလေဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥမာကိုနှားဆင်ကြည့်ကြရအောင
် We need someone who can hit the ground running a person who needs no training
ကျွန်တော်တို့လူတွေကလုပ်ငန်းကွင်မှာအစကတည်းကစွမ်းစာနဲ့အတုံးတဲတဲ့လူမျိုးဖြစ်ပါတယ်။တင်နန်းတွေဘာတွေပေးဖို့မလိုမဲ့လူစားမျိုးပေါ်လို့အသေးပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်
။ We need someone who can hit the ground running, a person who needs no training.
စွမ်းစာရှိတဲ့အတုံးတဲမဲ့လူမျိုးဆိုရင်ဘယ်လိုလုပ်ကိုင်နိုင်စွမ်းရှိတယ်လို့ပြောမလဲ
။ Hit the ground running.
လို့ပြောရမှာဖြစ်ပါတယ်။အဲ့ဒါကတော့ဒီကနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အတုံးမဲ့ဖြစ်ပါတယ်။
ဒါကတော့ဒေါ်လာလတန်စီစဉ်တင်ဆက်နေတဲ့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုချိန်အစပြီးတော့အပတ်စဉ်ကဏ္ဍလေးကိုတင်ဆက်ပါတော့မယ်တော်ရရှင်များခင်ဗျာလောင်းကစားငွေကြီးခွာချမှုအပဝင်လက်နက်ကင်အဖွဲ့တွေနဲ့ဆက်ဆက်တည်းဆိုတဲ့တန်တရားတွေနဲ့တရုတ်နိုင်ငံမှာဖွင့်နေထားတဲ့မြန်မာနိုင်ငံသားတွေရဲ့ဗန်စင်းတွေကိုတရုတ်ဆိုရကဇွန်လလေပိုင်းမှာပိတ်ပစ်ခဲ့ပြီးတဲ့နောက်ဇွန်လ23ရက်နေ့မှာတော့အများစုကိုပြန်ဖွင့်ပေးလိုက်ပြီးတော့မူဆယ်မြို့မှာရှိတဲ့ကုန်းတွေတွေကပြောပါတယ်တရုတ်ဆိုရအနေနဲ့မြန်မာနိုင်ငံသားပိုင်ဗန်စင်းတွေကိုပိတ်ပစ်ခြင်းရဲ့နောက်ဆက်တွဲအခြေအနေတွေကိုမူဆယ်မြို့ဆန်ကုန်းတွေများအတင်းကြီးရဲ့ပြန်ကြားရေးတာဝန်ကဦးမင်းသိန်းကိုဆက်သွယ်မေးမြန်းထားပြီးတော့အခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားတာကိုနားဆင်ပါခင်ဗျာ
ကျွန်တော်ဆက်လေးရည်နေမှာတကြီးကျွန်တော်ဆက်ငါးရည်နေမှာတကြီးကျွန်တော်တို့ဗမာနိုင်ငံသားတွေရဲ့တရုတ်ဘာကျွန်တော်တရုတ် ABC ဗမာတွေ ABC ဗမာအနန္တရယ်အကောက်340ကျော်တော့အပိတ်ခံရတယ်ခင်ဗျာ340ကျော်တော့အပိတ်ခံရပြီလေနောက်တော့တစ်ခါစနမာလေးဆွေးလို့ရတယ်နောက်ပါကျွန်တော်တို့စီပါပူတော်ဝင်ဒေါက်တာတာနီရယ်ခွေးတွေမှာကိုကြီးကပွဲသွားရင်းနဲ့စီပွားရေးကောင်စီဝင်နဲ့ဆွေးလို့ရတယ်နောက်တစ်ခါကျွန်တော်တို့ဘူဆယ်မြို့မှာ23ရက်နေ့ရဂျွန်လ23ရက်နေ့မနေ့ဆန္ဒရနေ့ဇန်နဝါရီကိုကျွန်တော်လူဝင်ရနေရနဲ့ဆန္ဒဖော်ထုတ်တယ်ဒီကိစ္စတွေကြောင့်ပဲကျွန်တော်ဂျွန်လ23ရက်နေ့ညနေ 9:30 မှာဒီအကောင့်342ခုတွေက290နဲ့6ခုဖွင့်ပေးလိုက်တယ်342ခုမှာ54ခုပဲကျန်တယ်ဆန္ဒကိုပြန်ဖွင့်ပေးတယ်ဆန္ဒ54ခုလည်းသူစီစစ်နေတယ်ခင်ဗျာမကြတဲ့ပြန်ဖွင့်ပေးမယ်လို့တော့ပြောနေပါတယ်ကျွန်တော်တို့
သူကတော့လောလောဆယ်ပိတ်လိုက်တာကတော့ဆိုကြပါစို့ကျွန်တော်တို့ရေပွားအားဖြင့်ကြည့်မယ်ဆိုရင်တော့တပတ်ပတ်ဝန်းကျင်လောက်ရှိတာပေါ့နော်ဟိုပတ်ဟိုဟုတ
်ကဲ့ဟ
ိုပိတ်လိုက်တဲ့အကာလာတိုင်းတော့အဲ့ဒီတော့အတွင်းမှာမြန်မာကုန်တွေတွေဘက်ကဘလောက်ထိခိုက်နေတာမှုများရှိသွားတယ်လို့ယူဆရပါလဲ
ကျွန်တော်ကပဲဆိုရင်ကျွန်တော်တို့ဇွန်လ16ရက်နေ့မနေ့ကနေပြီးတော့ဇွန်လ14ရက်နေ့လောက်ရှိတာလုံးဝချထားကြရတယ်ကျွန်တော်စာရောင်းဝယ်ကြောင်းရောင်းဝယ်ပဲရောင်းဝယ်နှမ်းရောင်းဝယ်ပြည်ကြားရောင်းဝယ်ရေလုံးကားရောင်းဝယ်ဒီနာရောင်းဝယ်တဲ့လုံးဝချက်ဖိုင်းတော့ဖြစ်သွားတယ်။60ရာခိုင်နှုန်းတော့ချက်ဖိုင်းသွားတယ်။60ရာခိုင်နှုန်းတော့အများကြီးမျက်နှာမှုရှိတာပေါ့ကွာ။ကျွန်တော်တို့တွေ့မယ်ဆိုရင်ငွေမောက်တော့ကျွန်တော်တို့ခံမနိုင်ပါဘူး။ တော့ပြန်ရလိုက်ရပါဘာနဲ့ပြန်ဖို့ဒီနောက်ပိုင်းမှာလာကျွန်တော်တို့အခုလိုလုပ်ငန်းလေးရပုံမှန်လက်ပတ်နိုင်တာပါခင်ဗျာအခုရှင်မျိုးတင်ပြရမယ်ဆိုတော့ဒီကကျွန်တော်နေစားမှာတော့ပုံမှန်ရောင်းဝယ်တော့ပြဖြစ်နေတာဒီဘာမှတော့ကျွန်တော်တို့ဟိုကျွန်တော်တိတ်ပြီးတော့ထူးရှားတော့တိတ်ပြီးကျပေါ်လာလို့ရအော
င်ဟုတ်ကဲ့ခင်ဗျတရုတ်အစိုးရဘက်ကအကြောင်းပြတာကတော့ဒါဥမင်းသိန်းတို့ကတော့ပိုတိမာပါနေစားမှနေတယ်ဆိုတော့လေဒါပေမဲ့သူကတချို့ဟိုငွေမဲခွာချတဲ့ကိစ္စတွေဒီလက်နက်ကင်အဖွဲ့စည်းတွေလောင်းကစားကိစ္စတွေကြောင့်သူကဒါမျိုးလုပ်ရတယ်ဆိုပြီးပြောတယ်ဆိုတော့အဲ့ဒီသူတို့ပြောတဲ့အကြောင်းပြချက်အပေါ်မှာဟောဒီကုံတယ်တွေမူဆယ်မှာရှိတဲ့ကုံတယ်တွေဘက်ကဒါမျိုးတရုတ်နေစားမှရှိတဲ့ကုံတယ်တွေဘက်ကဘယ်လိုအမြင်သဘောထားရှိကြလဲသူ
တို့ကပြောတာကဒီချိန်ဖြစ်တဲ့ကိစ္စကတော့ကျွန်တော်တို့လောင်းကစားသမားတွေကလောင်းကစားတယ်အစွန်းမူတားနေရှိပြီးတော့လောင်းကစားတွေလောက်ကြတယ်ဒီကိစ္စအတွက်လည်းငွေကြီးပြမခေါ်တာလည်းရှိတယ်ပေါ့လေငွေကြီးကဟိုတဲ့ကိစ္စတွေပတ်သက်ပြီးဆက်နွယ်နေတဲ့လူသူတို့ကဘာဖြစ်တယ်ပြောတာဒါပေမဲ့ကျွန်တော်တို့ကုံတွေတွေကတော့အဆုံးပြားပါဒီအဆုံးပြားတော့သူတို့ဘာမှမဆိုင်နေနဲ့သိကြပြီးပြေးထိုင်တာသူတို့ကတော့သိတဲ့တိုင်းတရုတ်ပြည်ဥပဒေရတယ်သူတို့ကကာပါရအောင်ဆိုပြီးတော့ဒါကလည်းသိကြပြီးပြေးကြတယ်သိကြပြီးတော့သိကြပြီးပြေးကြတဲ့ရှင်မဒီချင်းဒီအခြေအနေအများဆုံးချင်းလဲကျွန်တော်တို့ဘာဖြစ်တယ်ရှင်လားဘာမှသတိမဟုပြေးကြတယ်ဒီလို6ကဒီကခုနကလောက်တိပြူတယ်ဒါမှဒီကြေးရများတယ်ဒီနကပြင်တော့အဲအများဆုံးပြ9ရောက်6ရောက်10ရောက်15ရောက်အဲရောက်နေဆိုတော့အများဆုံးတော့ပြိတယ်အခုကကျွန်တော်တို့အလုပ်တက်မှာဆိုထောင်နာလောက်မရှိတာလက်ပိတ်တာဒီတော့ဒီလိုပြပြရဒီလိုအကောက်တွေကချက်တယ်ပါဆိုထောင်နဲ့ရှိပြကြတာဟုတ်ပါအဲ့ဒါပြောရမယ်ဆိုတော့တို့ပြောရတာငွေမဲကိုငွေပြူကဘာချလာလို့အဲသမီးစီပါရတာပတ်သက်တာတို့လည်းနဲ့ရောင်းဝယ်လောက်တာပတ်သက်တာတို့တောင်းတာပြီးလက်နက်ကအဖွဲ့ကြီးတွေကအဲ့ပါတဲ့ဆိုပြီးတော့သူပြိတာပဲဒီလိုပဲပြိနေတယ်ကျွန်တော်ကလည်းလည်းခံရရပါပဲသူတို့လည်းမီဆိုနေရတာဆိုဘယ်လိုမှပြန်ပြီးတော့ကျွန်တော်ကအောင်နေဖြစ်လို့မရဘူ
းဟုတ်ကဲ့အခုပြိတာဦးမင်းသိန်းဆောင်းကပြောတာတရုတ်ကုမ္ပဏီတွေပါပါတယ်ဟုတ်လားဦးမင်းသိန
်းပါပါတရုတ်ကုမ္ပဏီအဲပပာဒီယာ340နဲ့ပပာဒီယာအကောင့်340တစ်ခုပါတယ်တရုတ်ပြည်တရားအကောင့်ကဒီ800ကျော်ပါတယ်အလုပ်ကတော့1200ကျော်ပြိတာ
ဒီလိုမျိုးပိတ်တာကဆိုကြပါစို့ဒီစုံတူတယောက်ကများသွားတိုင်လိုက်လို့လားဒါမှမဟုတ်လေတရုတ်ဆိုရကိုယ်တိုင်ကသွန်သူစုံစမ်းစစ်ဆေးတွေ့ရှိလို့ပဲဆိုရရသူ့သဘောနဲ့သူဆုံးဖြတ်ပြီးလွတ်လိုက်တာလားဘယ်လိုမျိုးလဲခင်ဗျာ
ဒီကိစ္စကကျွန်တော်တို့ဂျူနာပြည်နယ်ဆိုရတော့ပါကျွန်တော်မသိလိုက်ဘူးလေမသိလိုက်ဘဲနဲ့ဟိုဆောင်းစားနဲ့ဆက်တယ်တဲ့လူတွေမူကြီးစေပါလားဆက်တယ်တဲ့လူကျွန်တော်တို့မူကြီးစေပါနေနေဆောင်းစားနေနေအဖွဲ့ဆိုရဲအဖွဲ့ရှိတယ်ရဲအဖွဲ့တွေကနေဘုံဆိုရကတင်ပြပြီးတော့မှရဲအဖွဲ့ကပိတ်တဲ့ကိစ္စပါဒီစုံတူတယောက်ကပတ်တယ်လို့တော့မဟုတ်ဘူးခင်ဗျာဒီကိစ္စက
အော်ဟုတ်ကဲ့ဘဝဆိုးရကင်တာပေါ့နော်ဒါဒါရကင်တာပေါ့အဲ့လိုလ
ားဘဝဆိုးရတော့ဘဝဆိုးရလို့ကျင်ရတယ်ဘဝဆိုးရတယ်ပြီးတော့ခရစ်ဘူလူကဘယ်လိုကွာလောက်ပါပေါ့သူတို့ကျွန်တော်တို့ဒီအကောက်ပြိပိုင်ခွင့်ရှိတာပေါ့မွန်ဂိုလီးယားနယ်စပ်မှာဖြစ်တဲ့ကိစ္စအခုကိစ္စကျွန်တော်မွန်ဂိုလီးယားနယ်စပ်မှာဖြစ်တဲ့ကိစ္စကိုရဲဘော်ရလိုက်လံစုံစမ်းကြပါကျွန်တော်ဘဝဆိုးရကိုခွင့်ပြုချက်ရှိပြီးသားပါဒီအကောက်နဲ့ပြိတာပါဟုတ်လား
မွန်ဂိုလီးယားနယ်စပ်ကနေပြီးတော့ဒီမြန်မာနယ်စပ်အထိကိုသူကအဖက်ဖြစ်လာတာပေါ့နော်ကူးဆက်လာတာပေါ့အ
ဲမြန်မာနယ်စပ်ကိုကြောက်ဝရီယိုကြီးဘေးလမ်းနဲ့ဆက်ပဲပါတယ်ကျွန်တော်တို့ဟိုဥပဒေကိုရနေဆက်ပဲပါတယ်အပ်ဆက်နဲ့ဆက်ပဲပါတယ်အကုန်လုံးဟိုတပိုင်းကလုံးအတိုင်းလာလို့ဒီလိုလှောက်ရတယ်ဟုတ်ပါ
နေစားမှာကောအခုကုံတွေရတော့လက်ရှိအတိုင်းဆိုရင်တော့ဦးမသိန်းစိုးစားပြောတဲ့အတိုင်းဆိုရင်တော့ပုံမှန်ပြန်ပြီးတော့လဲပတ်နေပြီဆိုတဲ့သဘောလားခင်ဗျဟု
တ်ကဲ့ပုံမှန်လဲပတ်နေတယ်ခင်ဗျငွေကြီးရစားပုံမှန်လဲပတ်နေပြီဒါပေမဲ့အဲလူတွေကတော့နည်းနည်းဒီတိရပါနေတော့နည်းနည်းစိုးရိမ်နေတာပေါ့လေစိုးရိမ်တင်းတင်းတင်းနဲ့ဟိုတပိဝရီရတယ်တော့လှုပ်နေရတယ်ဟုတ်ပါ
အခုတဖြည်းဖြည်းနဲ့မြန်မာပြည်ထဲမှာပြောင်းလဲလာတဲ့ဗန်စနစ်အရာကောပမာဘက်ကိုပို့ပြီးတော့ကုန်တယ်တွေကအားထားလာတဲ့အနေအထားများရှိပြောင်းလဲမှုအနေအထားကဘယ်လိုရှိနိုင်တယ်လဲဘယ်လိုရှိလာပြီလဲဦးမင်းသိန်းအ
ဲ့တော့မထူးပါဘူးဗျာထူးတော့ကျွန်တော်စီပွားရေးမှားရတာတရုတ်ကမှပဲကျွန်တော်တရုတ်ကိုကုန်ရောင်းတယ်ဗျာတရုတ်ကဝယ်တဲ့လူကကျွန်တော်တို့တရုတ်ကောင်ဝယ်ချက်ပြီးတယ်တရုတ်ကောင်ကိုကျွန်တော်ကပြပြီးတော့ငွေလေးသမားနဲ့လဲပြီးတော့ရန်ကုန်မန္တလေးကိုပြန်ထွက်ရတယ်ဒီကျွန်တော်တို့ကျွန်တော်စီပွားရေးပါတက်ပြီးတော့စီပွားရေးသမားကျွန်တော်စီပွားရေးဒီသမားတွေဒီအပကူကသလားပါလေအောက်ရှင်တော့ပဲလူတွေလွဲလာတော့ပါတော့လောက်ကြတာခါဘယ်လိုอ่ะနောက်ကငွေစားဒေသဆိုတော့ကျွန်တော်ဒီမှာမူဆဲမှာပမာငွေရရှားပါတယ်ခါပမာငွေတဲ့မှတ်တော့ပမာနဲ့တွေရအောင်ပမာငွေအတိုက်တက်ပြုပြရတာဖြစ်နေချင်တယ်အဲ့တော့ဒီတဲ့ကပမာပါလေပြည်ပြီးတော့အပကူတဲ့ပါတာပါတယ်ခါပြည်ပြီးတော့ထူးရှားတော့ကြောင်းမဲ့ထူးရှားတော့မကြောင်းလဲသေးပါဘူးခါပုံကြီးကပါအောင်ညီမစီပွားရေးပါအောင်ညီမစီပွားရေးပါတော့ပူတော်ဆိုးလေးတယ်ဒီကအရင်တိုင်းနဲ့ဘာမှမထူးသေးဘူး
ဟိုတရုတ်နိုင်ငံထဲမှာမြန်မာနိုင်ငံသားစီးပွားရေးလုပ်ငန်းရှင်ကဗန်ဖွင့်ဖို့အတွက်ကရောဘလို့အချက်တွေများလိုတယ်လဲဘာလို့ဆိုတော့ဟိုသူများနိုင်ငံမှာသွားဖွင့်နေဆိုတော့အထောက်အထားတွေပြရဘလို့အထောက်အထားတွေပြရလဲခင်ဗျအဲ့
နံပါတ်1ကျွန်တော်တို့ဟိုနိုင်ငံကူးလက်မှတ်ပြရတယ်နိုင်ငံကူးလက်မှတ်ဟာအဲ့နံပါတ်2ကျွန်တော်မှတ်ပုံတယ်ဆိုတော့နိုင်ငံလက်မှတ်ပုံတယ်ပြရတယ်ပြီးလို့ရှိရင်ကျွန်တော်တို့စစ်ဒီမှာရှိတဲ့ကျွန်တော်တို့စစ်ဒီစေတကံတစ်ခုမှာသွားပြီးတော့ဒါဟုတ်ကျွန်တော်တို့ဟိုဘာသာပြောင်းဆောင်ပြီးလုပ်ရတယ်ဘာသာပြောင်းဆောင်ပါပါပြဆာရက်ကိုကျွန်တော်တို့တရုတ်ဝင်စရာဆုံးတယ်။တကယ်လို့ရှိရင်တော့ပါမကျွန်တော်တို့ပေါ့ပြလို့ရပါတယ်။ဒီခက်ခဲခဲဆက်တော့မရှိပါဘူး
။ Now we told thing of ya Lula Gugu a told twin Lulu Yadala.
ก็ตัวเราจะเลยไปเรียนที่นี่ใช่ไหมจะต้องการทำอะไรก็ได้จะช่วงสักหน้ามาใจจริงๆเราเนี่ยเวลาเกาหลีมาไปเชียร์ที่ก่อนเวลาตัวเราเล่าเรื่องเรื่องอะไรแต่เราไม่ทุกเรื่องเลยนะตัวว่าเพราะเราไม่ชอบไปเลยกูเดี๋ยวกูเดี๋ยวกูต้องมาไปทุกเรื่องแต่ที่จะชอบไปว่าแต่ในที่นี้เราไม่ชอบเลยนะตัวว่ากูต้องกูต้องชอบไปเลยเวลาเราไปเราจะเนี่ยว่าชีวิตเนี่ยตัวเราเนี่ย
ดูสวัสดีนายซีเจนที่เสด็จไปเซียนซีวายกันนะกูจากเกจาราพิบาร์เลยเสบียโรจ้าจ้ามาอารอตุดาส่งเลยอเมริกันตะเควนซีเซียนพิบาร์เลยสุรินทร์ลาเลียนี่ฮะอเมริกันพิจารณาเนี่ยลิซเซตเนี่ยมีอะไรนี่พิบาร์เลยอเมริกันลุลายนี่จังหวะกูเอาเนี่ยดูมาสู้มองอ่ะกูยืนเต้นเสบียทบาร์เลยน่าเสียมากเนี่ย
ခုတစ်ပတ်စီစဉ်လို့ဇလိုင်လ၄ရက်နေ့မှာကြာရောက်တဲ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့အကြောင်းနဲ့စလာရအောင်မှာမဆုမွေဒီနေ့ကျင်းပမယ့်လွတ်လပ်ရေးနေ့အကြောင်းမတင်ပြခင်မှာလွတ်လပ်ရေးနေ့ဘယ်လိုပေါ်ပေါက်လာသလဲဆိုတဲ့အကြောင်းကိုလည်းအရင်ဆုံးပြောပြပေးပါလားကိုအောင်1950ခုနှစ်ဇလိုင်လ၄ရက်နေ့မှာမြောက်အမေရိကတိုင်မှာရှိတဲ့ဗြိတိသျှကိုလိုနီနေမိစတုံးကူကနေဗြိတိ
အမေရိကန်ပြည်အောင်စုရဲ့အချုပ်အခြာအာဏာကိုအတိမတ်ပြုတဲ့ပါရီငင်းငယ်သဘောတူညီချက်စာချုပ်ချုပ်ဆိုတဲ့1983ခုနှစ်ကြမှာသာဒီစစ်ပွဲတွေအဆုံးသတ်ခဲ့တာဖြစ်ပါတယ်။အင်္ဂလိပ်တွေကိုပြန်လည်တော်လှန်ခဲ့ပြီးနောက်ဒီလွတ်လပ်ရေးကြေညာစာတမ်းမူကြမ်းကိုရေးဆွဲသူကတော့ဗာဂျီးနီးယားပြည်နယ်ကအသက်32နှစ်အရွယ်ထောမတ်စ်ဂျက်ဖာဆန်ဖြစ်ပါတယ်
။ဟုတ်ပါတယ်။အဲ့ဒီကြေညာချက်ထဲမှာဗြိတိန်ရဲ့တတိယမြောက်ဂျော့ဂျ်ဘုရင်အပေါ်စန့်ကျင်ရေးသားထားတဲ့အချက်လက်တွေလည်းပါဝင်တယ်လို့သိရတယ်နော်ကိုအောင်။
ဟုတ်ပါတယ်ဗျာတကယ်တော့လဲလော့ဂဒန်ဆိုတာတိတ်အလှဲ့အပြောင်းတွေများလာတယ်လို့ပြောရမှာပါလွတ်လပ်ရေးမရခင်ကာလတွေမှာဒီကိုလိုနီနေမင်းမှာနေထိုင်ကြသူတွေဟာတတိယမြောက်ဂျော့ဂျ်ဘုရင်ရဲ့မွေးနေ့တိုင်းပျော်ပွဲရှင်ပွဲတွေလုပ်ခေါင်းဆောင်တွေတီးမိဘုံပွဲတွေလုပ်ခဲ့တာကနေလွတ်လပ်ရေးကြေညာပြီးနောက်ပိုင်းမှာတော့အမေရိကမှာဘုရင်စနစ်အဆုံးသတ်တဲ့အထိမ်းအမှတ်အနေနဲ့ဒီဂျော့ဂျ်ဘုရင်ရဲ့အခေါင်းပုံကိုမီးရှို့ပြီးတော့အောင်ပွဲခံခဲ့ကြတယ်ဆိုပဲဗျာ
ဟုတ်တယ်နော်လူလူတွေရဲ့ဆန္ဒနဲ့စန့်ကျင်ပြီးတော့အုပ်ဆိုးခဲ့တဲ့သူတွေအတွက်ကြုံလာရတဲ့အဖြစ်မျိုးလို့ပြောရမယ်နဲ့တူတယ်နော်ကိုအောင်ရဲ့
သိဟုတ်တာပါဗျာအဲ့ဒီအချိန်ကလွတ်လပ်ရေးကြေညာစာတမ်းကိုဖတ်ကြားရင်းပျော်ပဲရှင်ပွဲတွေဆင်နွှဲကြချီတက်ပွဲတွေနဲ့အမြောက်တွေပြစ်ဖောက်ပြီးတော့လဲကြိုဆိုခဲ့ရပါတယ်ဖီလာဒဲဖီးယားမြို့မှာဆိုရင်ဒီပထမဆုံးလွတ်လပ်ရေးနေ့အခမ်းအနားကို1989ခုနှစ်ဇူလိုင်လ4ရက်နေ့မှာကျင်းပခဲ့ပါတယ်အဲ့ဒီအချိန်ကဒီလက်နက်ကင်တပ်တွေရဲ့အကြီးအကဲဂျော့ဂျ်ဝါရှင်တန်ကလည်း1988ခုနှစ်မှာကြာရောက်တဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်အနေနဲ့တပ်ဖွဲ့ဝင်တွေကိုပုံမှန်ပေးနေကြအရက်ပမာဏထက်နှစ်ဆတိုးပြီးတော့ထုတ်ပေးခဲ့တယ်ဆိုပဲဗျ။
အဲ့ဒီနောက်မှာတော့1982ခုနှစ်မှာမာဆာချူးဆက်စ်ပြည်နယ်ကနေပြီးတော့ဇူလိုင်လ4ရက်နေ့ကိုအများပြည်သူအားလက်ရဲ့အဖြစ်နဲ့တရားဝင်သတ်မှတ်ခဲ့ပါတယ်။1832ခုနှစ်မှာတော့ဗြိတိန်နဲ့အမေရိကန်စစ်ပွဲနောက်ပိုင်းကာလတွေမှာလွတ်လပ်ရေးနေ့အထိမ်းအမှတ်ကျင်းပတာတွေပိုပြီးတော့များလာပါဗျ။1880ခုနှစ်အရောက်မှာတော့အမေရိကန်လွှတ်တော်ကနေဇူလိုင်လ4ရက်နေ့ကိုပြည်ထောင်စုအားလက်ရဲ့အဖြစ်သတ်မှတ်ပေးခဲ့ပါတယ်တဲ့။1942ခုနှစ်အရောက်မှာတော့ပြည်ထောင်စုအစိုးရဝန်ထမ်းတွေအတွက်လုံအားကရရှိတဲ့အားလက်ရဲ့အဖြစ်ပြင်ဆင်သတ်မှတ်ပေးခဲ့တယ်တဲ့ကိုအောင်ရဲ့
။အမေရိကန်တွေရာဒီကာလအလယ်ပိုင်းမှာကြာရောက်တဲ့ဒီလွတ်လပ်ရေးနေ့ဟာမျိုးချစ်ဝါရရဲ့သင်္ကေတအဖြစ်အမျိုးသားရေးအရာရေးပါတဲ့နေရာမှာဆက်ရှိနေပြီး19ရာစုနောက်ပိုင်းကာလတွေမှာတော့ဒီလွတ်လပ်ရေးနေ့ကိုရောက်တိုင်းပျော်ပွဲရှင်ပွဲတွေကျင်းပကြသလိုမိသားစုမိတ်ဆွေတွေလည်းပြန်လည်တွေ့ဆုံပြီးလွတ်လပ်ရေးနေ့ကိုအတူဖြတ်သန်းလေးရှိပါတယ
်။အမေရိကန်ပြည်ထောင်စုမှာအရေးပါတဲ့စာတမ်းနှစ်ခုကတော့ဒီလွတ်လပ်ရေးကြေညာစာတမ်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေတို့ပဲဖြစ်ပါတယ်။မြို့တော်ဝါရှင်တန်ဒီစီမှာရှိတဲ့အမျိုးသားမော်ကွန်းတိုင်မှာလည်းပြသထားပါတယ်။သောမတ်စ်ဂျက်ဖာဆန်လက်ရင်းနဲ့ရေးထားတဲ့လွတ်လပ်ရေးကြေညာစာတမ်းမူပွားတစ်ခုကိုနယူးယောက်ကဗဟိုစာကြီးတိုင်မှာလည်းပြသထားပါတယ်။တမိုင်းမှာအရေးပါတဲ့ဒီစာတမ်းကိုအမေရိကန်အများပြားလာရောက်ကြည့်ရှုကြပြီးတော့မျက်ဝါးထင်ထင်မြင်တွေ့ခွင့်ရတဲ့အတွက်လည်းဂုဏ်ယူကြတာပါ။တကယ်တော့ဒီလွတ်လပ်ရေးကြေညာစာတမ်းကိုဂျက်ဖာဆန်ကရေးတယ်လို့ဆိုပေမဲ့ပြင်ဆင်မှုတွေလည်းရှိခဲ့ပါတယ်တဲ့ကိုအောင်ရဲ့။
သောမတ်စ်ဂျက်ဖာဆန်ကဒီလွတ်လပ်ရေးကြေညာစာတမ်းကိုရေးသားခဲ့ပြီးစာသားအချို့ကိုတော့မြင်တာထားပါတယ်။နောက်ဆုံးအပြီးသက်ရေးသားတဲ့ကြေညာချက်စာတမ်းမှာအဲဒီစာသားတွေမပါတော့တဲ့အတွက်သူအတော်လေးစိတ်မကောင်းဖြစ်ခဲ့တယ်လို့ဆိုပါတယ်။တောင်ပိုင်းကိုလိုနီဒေသတချို့ကိုနှစ်သိမ့်တဲ့အနေနဲ့ကျွန်းကုန်ကူးမှုနဲ့ပတ်သက်ပြီးရေးသားထားတဲ့စာသားတချို့ကိုဒီကြေညာစာတမ်းကနေပယ်ဖျက်ထားခဲ့တာပါ။ တကယ်တော့လေအသားအရောင်ခွဲခြားမှုစနစ်ဆိုးဟာအမေရိကန်ပြည်အောင်စုသမိုင်းမှာအချိန်ကြာကြာအထိဆက်ရှိနေခဲ့ပြီးဒီမတရားမှုတွေကိုအမေရိကန်သမ္မတအဆက်ဆက်ကဖြည်းဖြည်းချင်းပြောင်းလဲယူခဲ့ရပါတယ်။သမ္မတအေဗရာဟင်လင်ကွန်အပါအဝင်1948ခုနှစ်ဇူလိုင်လ26ရက်နေ့တုန်းကဆိုရင်အမေရိကန်စစ်တပ်နဲ့ပြည်အောင်စုအစိုးရအဖွဲ့အတွင်းအသားအရောင်ခွဲခြားမှုအဆုံးသတ်ဖို့အမေရိကန်သမ္မတဟယ်ရီထရူမင်ကအမိန့်ထုတ်ပြန်ခဲ့ပါတယ်။နိုင်ငံကင်တက်တွေရဲ့ဦးစီးချုပ်အနေနဲ့ကနိုင်ငံတော်သမ္မတတယောက်အနေနဲ့ထုတ်ပြန်လိုက်တဲ့ဒီအမိန့်ရဲ့ရည်ရွယ်ချက်ကအသားအရောင်လူမျိုးဘာသာတရားကိုအခြေမခံပဲလူတိုင်းမှညီမျှတဲ့အခွင့်အရေးရနိုင်မှုဖြစ်တယ်လို့သမ္မတထရူမန်ကပြောခဲ့ပါတယ်
။အဲ့ဒီနေရာနဲ့မလန်းမကန်းကစာကြည့်လိုက်မှာတော့ရှားပါတဲ့မူရင်းမိတ်တူ The Spurs Tangan Banner နိုင်ငံတော်တချင်းစာသားကိုပြသထားပါတယ်။ဒီတချင်းရဲ့မူရင်းမိတ်တူက17ဆောင်ပဲရှိတာပါ။အဲ့ဒီတချင်းစာသားတွေကတော့1814ခုနှစ်အတွင်းဖရန်စစ်စကော့တ်ကီရေးသားတဲ့ကြပြားတွေကစာသားတွေပါအမေရိကန်ရဲ့နိုင်ငံတော်တချင်းအဖြစ်1932ခုနှစ်မှာသတ်မှတ်ပြဋ္ဌာန်းခဲ့ပါတယ်။အဲ့ဒီအချိန်ကနေစလို့ဇူလိုင်လ4ရက်နေ့ရောက်တိုင်းနိုင်ငံတော်ဝန်မှာနိုင်ငံတော်အလံတွေကိုလွှင့်ထူကြပြီး The Star Spangled Banner တချင်းကိုနေရာတော်တော်များများမှာကြားနိုင်ပါတယ်ရှင
်။What's so brightly new at the twilight last gleaming whose bright stripes in the rise are through the perilous fight
စနေတိုင်းဇူလိုင်လ4ရက်နေ့မှာဆိုရင်အမေရိကန်နိုင်ငံတဝိုင်းကမြို့ကြီးတွေမှာမီးရှို၊ပစ်ပေါက်ကုန်ပြူးကြသလိုမြို့တော်ဝါရှင်တန် DC မှာဆိုရင်လည်းကီတာဖြော်ပြပွဲတွေစီတန်းလဲလဲပွဲတွေနဲ့အထူးစီကားပါတယ်တကယ်တော့ဇူလိုင်လ4ရက်နေ့ရောက်ပြီးဆိုကြတဲ့ကမြို့တော်တော်များများမှာမီးရှို၊ပစ်ပေါက်ကြတာဖြစ်ပြီးတော့ဝါရှင်တန် DC မှာဆိုရင်တော့ပိုတိုမဲမြင်းနဲ့တစ်ဖက်ကန်ဗာဂျီးနီးယားပြည်နယ်ကပါလူတွေတိတ်နဲ့ချီးပြီးတော့ကြည့်ရှုကြပါတယ်အမေရိကန်ပြည်ထောင်စုရဲ့အမြင့်ဆုံးဥပဒေဖြစ်သတ်မှတ်ထားတာကတော့နိုင်ငံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဖြစ်ပါတယ်။ဒီဖွဲ့စည်းပုံရဲ့အစမှာအစစအရာရာပြည်ပြည်စုံနဲ့ပြည်ထောင်စုခိုင်မာတဲ့တရားဥပဒေစနစ်တည်ငြိမ်မှုရှိတဲ့အနေအထားတရားဥပဒေအရအာမခံချက်နောက်ဒီပိုကောင်းမွန်တဲ့အထွေထွေလူမှုဖူလုံရေးစနစ်နဲ့ရရှိထားတဲ့လွတ်လပ်ရေးကိုခိုင်မာအောင်အမေရိကန်နိုင်ငံသားတွေအနေနဲ့အစွမ်းကုန်ဆောင်ရွက်ပြီးအကောင့်တွေပေါ်သွားမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆောင်တွင်အမေရိကန်တခွင်အစီအစဉ်ကိုကြားခဲ့ကြရတာဖြစ်ပါတယ် VOA အမေရိကန်တန်ကအင်ကာနီမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဟာနိုင်ငံသားအလုံးရဲ့တာဝန်ညီမျှအခွင့်အရေးကိုအကာအကွယ်ပေးနိုင်ဖို့ဗြိတိန်လက်အောက်ကလွတ်မြောက်ကြောင်း1956ခုနှစ်မှာကြေညာခဲ့ပါတယ်။အဲ့ဒီတာဝန်ညီမျှအခွင့်အရေးဆိုတာအကန့်အသတ်မရှိစေရဘဲရှင်သန်ခွင့်လွတ်လပ်ခွင့်နဲ့ပျော်ရွှင်ခွင့်တို့ပါဝင်ပါတယ်။လွတ်လပ်ရေးကြေညာစာရန်ကိုရေးသားခဲ့တဲ့အဖွဲ့ခေါင်းဆောင်သောမတ်စ်ဂျက်ဖာဆန်ကတာဝန်ညီမျှဆိုတဲ့စကားကိုတုံ့ပြန်ကျွန်တော်တို့ရဲ့အခြေခံလူ့အခွင့်အရေးနှစ်ရပ်ဆိုပြီးအခိုင်အမာဖွင့်ဆိုခဲ့ပါတယ်။ပထမတစ်ချက်ကအခွင့်အရေးဆိုတာဟာအစိုးရကပြည်သူကိုပေးထားတာမဟုတ်ဘူးလူအခွင့်အရေးကိုအုပ်ချုပ်သူအစိုးရကလေးစားမှုအတိမတ်ပြုမှုမရှိဘူးဆိုရင်တောင်မှအဲ့ဒီအခွင့်အရေးတွေကျွန်တော်တို့မှရှိရမယ်ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဟာကိုယ်သဘောကိုစောင့်ပြီးတော့လည်းအဲ့ဒီအခွင့်အရေးတွေကိုအစိုးရကိုပေးအပ်လို့မရဘူးမွေးရပါလူအခွင့်အရေးတွေကိုကျွန်တော်တို့စီကဖယ်ရှားပြင်ခွင့်မရှိသလိုလက်လွတ်ပေးအပ်လို့လည်းမရပါဘူးလို့ရေးသားထားပါတယ် ဗြိတိန်နိုင်ငံလက်အောက်ကလွတ်မြောက်ကြောင်းကြေညာစရန်ရဲ့အနှစ်သာရကိုပေါ်လွင်ထင်ရှားစေဖို့မစ္စတာဂျက်ဖာဆန်ကဒီနေ့အဖြစ်ကျွန်တော်တို့ရဲ့တာရူညီမြအခွင့်အရေးတွေလို့အသေးချဖော်ပြခဲ့တာဖြစ်ပါတယ်။ညံပန်းနှိပ်စက်မှုတွေကိုကာလရှည်ကြာအဆက်မပြတ်ကျူးလွန်ထားပြီးအာဏာကိုအတင်းအဓမ္မသိမ်းပိုက်ထားတဲ့အစိုးရဟာပြည်သူတွေရဲ့အခွင့်အရေးတွေကိုအာမခံချက်ပေးဖို့လေးစားလိုက်နာဖို့ဆက်ပြီးညှဉ်းဆန်နေတယ်ဆိုရင်အဲ့ဒီအစိုးရကိုပုံကန်မှုဟာတရားဝင်တယ်လို့လည်းသူကရည်ညွှန်းဖော်ပြခဲ့ပါတယ်။တော်လှန်ပုတ်ကန်ခြင်းဟာအမေရိကန်တွေအတွက်နောက်ဆုံးအကူအညီဖြစ်ခဲ့ပါတယ်။အစိုးရဟာအာဏာရှင်ဆန်ယုံသာမကအလုံးစုံသောအာဏာရှင်စနစ်အောက်မှာပြည်သူလူထုရဲ့ရပိုင်ခွင့်တွေကိုရှော့ချဖို့စနစ်တကျကြံစည်အားထုတ်ခဲ့တဲ့အစိုးရတရားဖြစ်တဲ့အတွက်ကြောင့်ပြည်သူတွေဟာသူတို့အနာဂတ်လုံခြုံရေးအတွက်စောင့်ရှောက်နိုင်မဲ့သူအသစ်တွေကိုရွေးချယ်ကြရတာဖြစ်ပါတယ်လို့သူကဖော်ပြပါတယ်။လွတ်လပ်ရေးကြေညာစရန်ကိုလက်မှတ်ရေးထိုးခဲ့ကြတဲ့ကိုယ်စားလှယ်56ဦးဟာအဲ့ဒီတာဝန်ကိုလွယ်လွယ်နဲ့ပြီးမြောက်စေခဲ့တာတော့မဟုတ်ပါဘူး။သူတို့ဟာဗြိတိရှ်အစိုးရကိုတစ္ဆာဖောက်မှုနဲ့တရားစွဲဆိုခံရမယ့်အရေးကနေအရေးစွန်ပြီးဆောင်ရွက်ခဲ့ကြရတာဖြစ်ပါတယ်။လွတ်လပ်ရေးကြေညာစရန်လက်မှတ်ရေးထိုးသူတွေကအသက်အရွယ်အကြီးဆုံးဘင်ဂျမင်ဖရန်ကလင်ကကျွန်တော်တို့အားလုံးတပြိုင်တည်းဖြစ်ဖြစ်ဒါမှမဟုတ်အများစုကိုတီးခြားစီခွဲပြီးတော့ပဲဖြစ်ဖြစ်ကြိုးပေးခံကြရမှာတည်ကြတယ်လို့ပြောခဲ့ပါတယ်။သူတို့ဟာပြည်သူရဲ့မွေးရပါအခွင့်အရေးတွေအပြည့်အဝရရှိစေဖို့သူတို့ကိုယ်တိုင်ရဲ့အသက်တွေကိုဗရဏမထားပဲဆောင်ရွက်ခဲ့ကြတာပါ။သူတို့အောင်မြင်မှုရဲ့တစ်ခုတည်းသောအကြောင်းကတော့စီလုံးညီညွတ်မှုပဲဖြစ်ပါတယ်။အခုကြာရောက်တဲ့ဇူလိုင်လ4ရက်နေ့ရဲ့လွတ်လပ်ရေးနေ့မှာအမေရိကန်ပြည်သူတွေဟာအမေရိကန်လွတ်လပ်ရေးနဲ့အသက်ကိုစရေပြီးလွတ်လပ်ရေးနဲ့အခြေခံလူ့အခွင့်အရေးတွေကိုအရယူပြီးအကာအကွယ်ပေးခဲ့ကြတဲ့အမျိုးကောင်သားအမျိုးကောင်သမီးတရဲကောင်းတွေအတွက်လွတ်လပ်ရေးနေ့အခမ်းအနားတွေကိုဆင်နွှဲကျင်းပကြပါတယ်။အဲ့ဒီအခြေခံလူ့အခွင့်အရေးဆိုတာတွေဟာအမေရိကန်တွေအတွက်သာမကလူသားအလုံးအတွက်လည်းတွန့်နှိုင်းစရာမရှိပါဘူးဆိုတာကိုအမေရိကန်နိုင်ငံသားတွေကသိကြပါတယ်။ဒါကြောင့်လည်းလွတ်လပ်ရေးနေ့ရောက်တိုင်းအမေရိကန်ရဲ့လွတ်လပ်ရေးနဲ့လူ့အခွင့်အရေးအတွက်ကိုသာမကကမ္ဘာတဝန်းလုံးကကမ္ဘာသူကမ္ဘာသားတွေရဲ့အခွင့်အရေးတွေအတွက်ပါအခမ်းအနားတွေကိုကျင်းပဆင်နွှဲကြပါလိမ့်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့အမြင်သဘောထားသာဖြစ်ပြီးတော့ VOA ရဲ့အားပေါ်မှောက်ကြောင်းသုံးသပ်ခြင်းတွေကိုအတိအပြည့်အပ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းရဲ့အင်ကာနေမန်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလည်းကကြီးညာပေးပါလိမ့်မယ
်။သမ္မတဒေါ်နယ်ထရမ့်ဟာအခုသတင်းပတ်နောက်ပိုင်းဂျာမနီနိုင်ငံဟမ်ဘာ့ဂ်မြို့မှာကျင်းပဖို့ရှိတဲ့ G20 ကမ္ဘာစီးပွားအင်အားအကြီးဆုံးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲမှာတိုင်ခင်ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့တွေ့ဆုံလိမ့်မယ်လို့ညွှန်လင်းရပါတယ်။ကောင်းဆောင်နှုတ်ဟာ G20 ထိပ်သီးဆွေးနွေးမစခင်ကြာတာပရီနေ့ညနေပိုင်းမှာတွေ့ဆုံလိမ့်မယ်လို့ဝန်ကြီးချုပ်မာခဲရဲ့ပြောခွင့်ရကပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေပြန်ပို့ရေးဟာအရေးကြီးတယ်ဆိုတာကိုလက်ခံကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာအမျိုးသားလူညုံရေးအကြံပေးဦးတောင်းထွန်းကသဘောတူခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH မာမုဒ်အလီနဲ့အစိုးရအကြီးအကဲမှာတွေ့ဆုံစဉ်ဦးတောင်းထွန်းကအဲ့ဒီလိုပြောကြားသွားတယ်လို့ဆိုပါတယ်။တွေ့ဆုံမှုတွင်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအတွင်းဝန်နဲ့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်ဌာနအကြီးတို့လည်းတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်။ယူအန်နစ်ဆီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာတနင်္ဂနွေနေ့ကစလို့ရခိုင်ပြည်နယ်ကို၃ရက်ကြာရောက်ရှိနေပါတယ်။ရခိုင်ကချင်နဲ့ကရင်ပြည်နယ်တွေမှာအကြမ်းဖက်ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခါထွက်ပြေးနေရတဲ့ဒုက္ခသည်တွေအရေးကိုယ်တိုင်တွားရောက်လည်လာပြီးဖြစ်ရှင်းကင်တွယ်ဖို့အတွက်ကုလသမဂ္ဂမဟာမင်းကြီးဂရန်ဒီအခုလိုမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာတော့ရခိုင်ကအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့စစ်တွေနဲ့ရခိုင်ပြည်မြောက်ပိုင်းမောင်တော်ဒေသတွေကိုတွားရောက်ပြီးစစ်တွေမျိုးအပြင်ဘက်ကဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂမဟာမင်းကြီးဂရန်ဒီဟာမြန်မာနိုင်ငံကပြန်လည်မထွက်ခွာခွင့်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့လည်းနေပြည်တော်မှာတွေ့ဆုံဖို့ရှိပါတယ်
။နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုကုဇော်ဝင်းလိုင်ကြီးညာပေးခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကုကျော်အောင်လင်းဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့Kevin Fowler ဖြစ်ပါတယ် VU Nastin ခဲ့ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကတောတာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မှုပြပ
This program has come to you from the Voice of America, Washington.